Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2016ခုနှစ်အောက်တိုဘာလ16ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလံမီတာ190တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျွန်မစုမုံပါရှင
်မင်္ဂလာညချမ်းပါရှင်ကျွန်မတင်ကီထိုက်ပါစီးရီးယားပြည်တွင်းစစ်ရဲစဲရေးအတွက်အမေရိကန်နဲ့ဥရောပမဟာမိတ်တွေလန်ဒန်မြို့တော်မှာဆွေးနွေးနေကြပါတယ်။မြောက်ကိုရီးယားရဲ့မနေ့ကတာလတ်ပစ်ဒုံးချီဆန်းသက်ပြစ်လွတ်မှုအပေါ်တောင်ကိုရီးယားနိုင်ငံကပြင်းပြင်းထန်ထန်ရှုတ်ချပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်စုကြည်ကတော့အိန္ဒိယနိုင်ငံကိုရောက်ရှိနေပြီးဘင်းစတဲ့အစီအဝေးကိုတက်ရောက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွေကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနာဆင်ရမယ့်တွေတွေကတော့ထိုင်းဘီရင်ကြီးနဲ့ရွာဆန်သားတဲ့အတွက်ထိုင်းနယ်စပ်မှာနေထိုင်ကြတဲ့ကရင်လက်နက်ကိုင်ဖွဲ့တွေနဲ့ရှမ်းလက်နက်ကိုင်ဖွဲ့တွေကဝန်းနေကြောင်တဝန်လွာပေးပို့ပါတယ်။
ပြင်းကြီးနဲ့ရဆန်ပြီးတဲ့နောက်ပိုင်းမှာကြံရှိနေတဲ့ဖိုင်းဆိုးရနေတော့လကောင်းပေါ့နော်။တော့ဖိုင်းနိုင်ရင်းဒီနိုင်ရင်းကြပေါ့နော်။တော်ဝင်ဒီကားကြီးနေနေလည်းပဲခမဲတော်ရဲ့လှုပ်ဆောင်နေတဲ့
နောက်ပိုင်းမှာပြေဆုံးနာဆင်ရပါမယ်ရှင်။အရက်ဖက်စစ်ဖက်ဆက်ဆံရေးလေးလာနေတဲ့ကိုရဲမျိုးဟိတ်နဲ့တွေ့ဆုံမင်းမြန်းထားတဲ့မြမဒီမိုကရေစီရဲ့ဆွေးနွေးကမ်းကိုလည်းအပြေဆုံးနာဆင်ရမှာပါ။နောက်ပိုင်းမှာတော့တနင်္ဂနွေနေ့ညတိုင်းထုတ်လင့်ပေးနေကြအပတ်စဉ်ခဏတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုမသိင်ကြီးထိုင်းနဲ့မမိုးဖြူတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင
်အစ္စလာမ်ရဲ့အစွန်ရောက် IS ဖွဲ့ထိန်းချုပ်ထားခဲ့တဲ့စီးရီးယားနိုင်ငံမြောက်ပိုင်းကမြို့တစ်မြို့ကိုတူရကီတို့ထောက်ပံ့ထားတဲ့စီးရီးယားသဘုံတွေကသိမ်းပိုက်လိုက်နိုင်တဲ့နေ့မှာပဲအမေရိကန်နိုင်ငံသားကြီးဝင်ကြီးဟာလည်း6နှစ်အတွင်းကိုရောက်ရှိလာပြီဖြစ်တဲ့စီးရီးယားပြည်တွင်းစစ်ရက်စဲဖို့ဆိုတာနဲ့ပတ်သက်ပြီးဒီကနေ့တနင်္ဂနွေနေ့မှာလန်ဒန်မြို့တော်မှာအမေရိကန်ရဲ့ဥရောပမဟာမိတ်တွေနဲ့တွေ့ဆုံဆွေးနွေးနေပါတယ်မနေ့စနေနေ့တုန်းကတော့ဆွစ်ဇာလန်နိုင်ငံမှာရုရှားနိုင်ငံသားရေးဝင်ကြီးဆာဂေးလာဗရော့နောက်အရှေ့အလယ်ပိုင်းဒေသကနိုင်ငံသားရေးဝင်ကြီးတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပြီးအရေးတူဆောင်ရွက်ဖို့လိုအပ်ချက်တွေနဲ့ပတ်သက်ပြီးစဉ်းစားချက်တွေအများအပြားရရှိခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဝင်ကြီးကပြောဆိုပေးမယ်လဲအသေးစိတ်ကိုတော့ထုတ်ဖော်မပြောပါဘူးစီးရီးယားနိုင်ငံအလက်ပိုမြို့မှာအပြစ်ခတ်ရက်စဲရေးပြက်ပြားခဲ့ပြီးတဲ့နောက်အမေရိကန်ကရုရှားနဲ့ဆွေးနွေးပွဲတွေကိုဆိုင်းငံ့လိုက်ပြီးနောက်သတင်းနှစ်ပတ်နီးပါးအတွင်းမနေ့စနေနေ့ကဆွစ်ဇာလန်နိုင်ငံလူဆင်းမြို့မှာဆွေးနွေးခဲ့ကြတာဖြစ်ပါတယ်ဆစ်ဆက်ညှိနှိုင်းသူတွေဘက်ကစစ်ပွဲတွေပြင်းထန်နေတဲ့အလက်ပိုမြို့မှာအပြစ်အခတ်ရက်စဲရေးသဘောတူညီချက်တခုရဖို့စ조사ပန်းစားဆောင်ရွက်ခဲ့ကြတယ်လို့အမေရိကန်နိုင်ငံသားဝင်ကြီးကယ်ရီကသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်ရှင
်အီရတ်လေရက်ကမော်ဆူမြို့ကိုအစ္စလာမစ်စစ်သွေးကြွ IS တွေလက်ကနေလွတ်မြောက်လာဖို့ထွတ်ဆစ်စင်မဲ့အကြောင်းဒေသခံတွေကိုသတိပေးတဲ့အနေနဲ့လက်ကမ်းစာဆောင်ထောင်ပေါင်းများစွာကိုလေယာဉ်ပေါ်ကနေကြေချခဲ့ပါတယ်မနေ့စနေနေ့နှောင်းပိုင်းကလက်ကမ်းစာဆောင်တွေကိုစပြီးတော့ကြေချခဲ့တာပါမော်ဆူမြို့လွတ်မြောက်ရေးအတွက်စဖို့အချိန်တန်ပြီလို့ကတ်လူမျိုးကောင်းဆောင်တွေကလည်း Twitter စာမျက်နှာမှာရေးသားပါတယ်။အီရတ်နိုင်ငံဘက်ဒက်မြို့တော်ကရှီယာမွတ်စလင်ရဲ့ဘာသာရေးပွဲတော်ထဲမှာဒီနေ့တနင်္ဂနွေနေ့မှာအသေးခံဘုံခွဲသမားတယောက်ဖောက်ခွဲတိုက်ခိုက်လို့အနည်းဆုံး2ယောက်သေဆုံးပြီး4ယောက်ဒဏ်ရာရပါတယ်။သူတို့လက်ချက်ဖြစ်တယ်လို့ဘဲအဖွဲ့ကမှဝန်ခံပြောဆိုတာမျိုးမရှိသေးပေမဲ့အစ္စလာမစ်အစွန်းရောက် IS အဖွဲ့ရဲ့တခြားတိုက်ခိုက်မှုတွေနဲ့ဆင်တူးနေပါတယ်။အခုဘာသာရေးပွဲတော်ထဲမှာပဲမနေ့စနေနေ့ကအသေးခံဘုံခွဲတိုက်ခိုက်မှုကြောင့်လူ35ယောက်ထက်မနည်းသေဆုံးပြီး50ဒဏ်ရာရခဲ့ပါတယ်
။မြောက်ကိုရီးယားနိုင်ငံကမနေ့စနေနေ့ကတာလတ်ပြပဲဒင်းတပ်ဒုံးကျည်ဆန်းသက်ပြစ်လုခဲ့မှုအပေါ်တောင်ကိုရီးယားနိုင်ငံကပြင်းပြင်းထန်ထန်ရှုတ်ချပါတယ်။ဒီဆန်းသက်မှုဟာကုလလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုရှင်းရှင်းလင်းလင်းချိုးဖောက်လိုက်တာဖြစ်တယ်လို့ရန်စားတဲ့တရားမဝင်လုပ်ရတခုလည်းဖြစ်တယ်လို့တောင်ကိုရီးယားပူရဲစစ်ဦးစီးချုပ်များအဖွဲ့ရဲ့ဒီကနေ့တနင်္ဂနွေနေ့မှာထုတ်တဲ့ကြေညာချက်မှာဖော်ပြပါတယ်။မနေ့စနေနေ့ကမြောက်ကိုရီးယားရဲ့တာလတ်ပြစ်ပဲဒင်းတပ်ဒုံးကျည်ဆန်းသက်ပြစ်လုပ်ဖို့စ조사ခဲ့ပေမဲ့မအောင်မမြင်ဖြစ်ခဲ့တယ်လို့အမေရိကန်စစ်တပ်ကအစောပိုင်းတုန်းကပြောဆိုထားတာပါ။မြောက်ကိုရီးယားအနောက်မြောက်ပိုင်းဒေသမှာမနေ့စနေနေ့လေကဒုံးကျည်ပြစ်လုပ်ဖို့စ조사နေတာကိုစောင့်ကြည့်စနစ်တွေကနေသိရှိရတဲ့အကြောင်းအမေရိကန်မဟာဗျူဟာဌာနကပြောသလို NORAD မြောက်အမေရိကလေချောင်းကာကွယ်ရေးဌာနချုပ်ကလည်းဒီဒုံးကျည်ဟာမြောက်အမေရိကတိုက်အတွက်တစုံတရာချင်းချောင်နိုင်တဲ့အနေအထားမရှိတဲ့အကြောင်းစစ်ဆေးတွေ့ရှိရတယ်လို့ပြောပါတယ်။ဒါပေမဲ့မြောက်ကိုရီးယားရဲ့ရန်စမှုတွေနဲ့ပတ်သက်ရင်အမေရိကန်ပြည်ထောင်စုကအမြဲတမ်းနဲ့စောင့်ကြည့်နေတဲ့အကြောင်းအမေရိကန်အစိုးရအရာရှိတို့ကပြောပါရတယ်။ဒါအပြင်ရှေ့မြောက်အာရှဒေသလုံခြုံမှုရှိစေဖို့အတွက်မဟာမိတ်တွေဖြစ်တဲ့တောင်ကိုရီးယား၊ဂျပန်တို့နဲ့အတူအမေရိကန်ကလက်တွဲဆောင်ရွက်နေတဲ့အကြောင်းလည်းပြောဆိုပါရတယ်။အခုပြစ်လွတ်ဖို့စ조사တဲ့မြောက်ကိုရီးယားရဲ့ဒုံးကျည်ဟာ မော်ဆူဒန်တာလပ်ပစ်ထုံးကြီးဖြစ်ပြီးကူဆောင်းမြူနာကနေပြစ်လွတ်တာဖြစ်တဲ့အကြောင်းအမေရိကန်စစ်ဖက်အရာရှိတွေကပြောပါတယ်။မြောက်ကိုရီးယားရဲ့လက်ရှိနဲ့လက်တလောထုံးကြီးဆန်တပ်ပြစ်လွတ်မှုတွေကိုပြင်းပြင်းထန်ထန်ရှုတ်ချတဲ့အကြောင်းအမေရိကန်စစ်ဌာနချုပ်ပင်တဂွန်ပြောခွင့်ရအမေရိကန်ရစ်တပ်တပ်မှုကြီး Grey Rose ကလည်းပြောဆိုထားပါတယ်ရှင
်။အမေရိကန်ဘဏ္ဍာရေးဆိုင်ရာလုပ်ငန်းစုကြီးတစ်ခုဖြစ်တဲ့ Goldman Sachs ရဲ့မှုဆောင်ရရှိတွေကို Democratic Party ရဲ့သမ္မတလောင်း Hillary Clinton က2023ခုနှစ်ထဲမှာပြောဆိုခဲ့တဲ့ဘင်ကွန်သုံးခုရဲ့စာသားအပြည့်စုံနဲ့အတူရွေးကောက်ပွဲမဲဆွဲစည်းရုံးပွဲတွေမှာကြုံရမယ့်အခက်အခဲတွေကိုဘယ်လိုကင်တွယ်မလဲဆိုတဲ့အပေါ်သူ့ရဲ့မဲဆွဲစည်းရုံးရေးအဖွဲ့ဝင်တွေရဲ့မှတ်ချက်တွေကို Internet အချက်လက်တွေကိုဖောက်ထွင်းရယူနေတဲ့ WikiLeaks ကဖွင့်ချလိုက်ပါတယ်။ Mrs. Clinton ရဲ့မဲဆွဲစည်းရုံးရေးအဖွဲ့မန်နေဂျာ John Podesta ရဲ့ email ကိုပြီးခဲ့တဲ့သတင်းဘက်က WikiLeaks ကဖောက်ထွင်းခိုးယူပြီးတော့ဒီအချက်တွေကိုဖွင့်ချတာဖြစ်ပါတယ်။ဗန်လုံမှုဆောင်တွေကို Mrs. Clinton ပြောဆိုခဲ့တဲ့ဗန်ဆိုင်ရာပြည်ပြင်ပြောင်းလဲရေးဥပဒေတစ်ခုပြဋ္ဌာန်းဖို့အတွက်အရေးပါတဲ့နိုင်ငံရေးဆိုင်ရာအကြောင်းအရာတွေနောက်သူ့ရဲ့ဗန်လုံငန်းကဏ္ဍတွေကပုံကိုယ်တွေကစီမင်းစည်းကမ်းတွေကိုတခြားလူတွေနဲ့ပိုသိပါတယ်လို့ပြည်သက်ကိုမြောက်ပင်ပြောဆိုခဲ့မှုတွေဟာပြဿနာရှိလာနိုင်တယ်လို့ Mrs. Clinton ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့ဝင်တွေကထောက်ပြထားတာကိုလည်းပေါက်ကြားပြီးထွက်လာတဲ့ email တွေမှာတွေ့ရပါတယ်။Hillary Clinton ဟာငွေကြေးဈေးကွက် Wall Street နောက်ဗန်နိုင်းဆိုင်ရာထိပ်တန်းပုံကိုယ်တွေနဲ့တိတ်ပြီးရင်းနှီးလွန်းတယ်လို့သူ့ရဲ့ပါတီရင်းပြိုင်ဘက်အထက်လွှတ်တော်မှ Bernie Sanders ကရောတခြားဝေဖန်သူတွေကပါဆွဆွဲခဲ့ကြပါတယ
် View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239ဆိုင်းဒိုမီတာ25 kHz 11965ဆိုင်းဒိုမီတာ32 kHz 9323ဆိုင်းဒိုမီတာ51 kHz 5885စနီတနူးနေမှာဆိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်။အိန္ဒိယနိုင်ငံဂိုအာမြို့ကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်စုကြည်ဟာဘင်္ဂလားပင်လယ်ကွေ့ဒေသရင်းနိုင်ငံများပူးပေါင်းဆောင်ရွက်ရေးဘင်စတက်အစီအဝေးကိုတက်ရောက်ပါတယ်။ဘင်္ဂလားဒေ့ရှ်၊ဘူတန်၊အိန္ဒိယ၊မြန်မာ၊နီပေါ်၊သရီလင်္ကာနဲ့ထိုင်းနိုင်ငံတို့ပါဝင်တဲ့ဘင်စတက်အစီအဝေးမှာတော့လုံခြုံရေး၊ကုန်သွယ်ရေးတို့နဲ့ပတ်သက်ပြီးဆွေးနွေးမယ်လို့ခန့်မှန်းရပါတယ်။ဒါပြင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်စုကြည်ကသရီလင်္ကာသမ္မတနဲ့လည်းတီးခြားတွေ့ဆုံဆွေးနွေးခဲ့ပါတယ်။အိန္ဒိယဝန်ကြီးချုပ်နရိန်ဒရာမိုဒီရဲ့ဖိတ်ကြားချက်နဲ့တွေ့ရောက်တဲ့ဒေါက်တာဆန်စုကြည်ရဲ့သုံးချက်ကြအိန္ဒိယခီးစဉ်အတွင်မှာတော့ဘရာဇီးရုရှားအိန္ဒိယတရုတ်နဲ့တောင်အာဖရိကတို့ကခေါင်းဆောင်တွေပါဝင်တဲ့ BRICS နဲ့ BINSTEC ခေါင်းဆောင်တွေရဲ့ညီလာခံကိုလည်းတက်ရောက်ဖို့ရှိပါတယ်။ဘင်္ဂလားပင်လယ်ကွေ့ဒေသတွင်းနိုင်ငံများပူးပေါင်းဆောင်ရွက်ရေးဘင်စတက်အစည်းအဝေးမှာတော့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာလည်းတက်ရောက်နေတာကြောင့်ဒေါက်ဆန်းစုကြည်အနေနဲ့လက်ရှိဖြစ်နေတဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်မောင်တော်မြို့ကအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးဆွေးနွေးမယ်လို့လည်းမျှော်လင့်ရပါတယ်ရှင်
။အောက်တိုဘာလဒုတိယပတ်ထဲမှာရခိုင်ပြည်နယ်နောက်မြောက်ဖက်မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မောင်တော်ကရိုင်မှာအကြမ်းဖက်သမားတွေကရဲတပ်ဖွဲ့စခန်းတချို့ကိုတိုက်ခိုက်ခဲ့တဲ့အချိန်ကစပြီးတော့အဲ့ဒီဒေသမှာမတည်ငြိမ်မှုပြဿနာတွေဇက်တိုက်ရှိပြီးတင်းမာမှုရှိန်လဲမြင့်နေတုန်းဖြစ်ပါတယ်။မနေ့စနေနေ့ကရဲရာရှိ၃ယောက်ကိုဓားလက်နဲ့ကင်ဆောင်သူတွေတိုက်ခိုက်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့အဲ့ဒီဒေသမှာနေထိုင်တဲ့အစ္စလာမ်အကြမ်းဖက်သမားတွေရဲ့လက်ချက်ဖြစ်မယ်လို့မြန်မာတပ်မတော်ကပြောဆိုခဲ့ပါတယ်။တိုက်ခိုက်သူတွေကတော့အခင်းဖြစ်တဲ့နေရာမှာပြစ်ခတ်ခံရပြီးသေဆုံးခဲ့ပါတယ်။မောင်းတော်ဒေသမှာဇက်တိုက်ဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေထဲမှာပြီးခဲ့တဲ့ပတ်ထဲမှာလူမျိုးရေးတပ်ဖွဲ့ရဲ့တိုက်ခိုက်နှိမ်နင်းမှုကြောင့်သေဆုံးသူစုစုပေါင်း29ယောက်ရှိတယ်လို့နိုင်ငံပိုင်သတင်းမီဒီယာကကြေညာပါတယ်ဒေတာကန်အစွန်းရောက်400လောက်ဟာအရှေ့လဲပိုင်းဒေတာကပုဂ္ဂလိကငွေကြေးထောက်ပံ့မှုကူညီရယူပြီးလက်နေချီလေးကျင့်ပေးတဲ့အကြမ်းဖက်တင်တန်းတက်ရောက်ခဲ့ပြီးတဲ့နောက်အခုလိုအကြမ်းဖက်တိုက်ခိုက်မှုတွေကိုကျူးလွန်တာဖြစ်ပါတယ်အောက်တိုဘာ9ရက်ကစလို့မောင်တော်ဒေတာမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေဟာအကောမူဂျေဟီဒင်အဖွဲ့ကလှုပ်ဆောင်နေတာဖြစ်ပြီးတော့နေမြေရှင်းလင်းမှုတွေကိုဆောင်ရွက်နေတယ်လို့အစိုးရကသတင်းထုတ်ပြန်ထားပါတယ်
ပါကစ္စတန်နိုင်ငံတွင်းကနေအာဖဂန်နစ္စတန်နိုင်ငံကိုဒီနေ့အတွင်းပြန်လည်ဝင်ရောက်လာတဲ့အာဖဂန်ဒုက္ခသည်3,500နီးပါးရှိလာပြီလို့ကုလသမဂ္ဂကပြောဆိုလိုက်ပါတယ်။နေရာရင်းပြောင်းကြသူတွေထဲမှာဒုက္ခသည်အဖြစ်မှတ်ပုံတင်ထားသူတွေရောအထောက်အထားမရှိသူတွေရောပါဝင်ပါတယ်။ ကာဘူးမြို့တော်က UN OCHA ကုလလူသားချင်းစာနာမှုဆိုင်ရာယုံကနေထုတ်ပြန်လိုက်တာမှာတော့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲဒုက္ခသည်9,200လို့လက်ဇက်ဖြတ်ကျော်ပြီးပြန်ဝင်လာကြတာဖြစ်ပြီးဒီရေအတွက်ဟာဆိုရင်2009ခုနှစ်ကဆက်လို့မှတ်တမ်းတင်ထားတဲ့ခုနှစ်ရတာအတွင်းထားနေပြန်သူအများဆုံးအရေးအတွက်လည်းဖြစ်ပါတယ်ပါကစ္စတန်အနာပိုင်တွေဘက်ကပြည်ဝင်ခွင့်လိုအပ်ချက်အစ်စ်တွေနဲ့ဖိအားပေးတာတွေမှတ်ပုံနဲ့အထောက်ထားတက်တန်းပို့ပြီးတူတောင်းလာတာနဲ့ရဲတွေရဲ့စီးနှင်းတိုက်ခိုက်မှုနောက်ဖမ်းဆီးပြီးနေရပြင်းပြန်ပို့မှုပြန်ပို့တာတွေအသက်မွေးဝမ်းကြောင်းချမ်းမာရေးဆောင်ရှားမှုနဲ့ပညာရေးဆိုင်ရာရပိုင်ခွင့်တွေကိုကန့်တက်လာတာတွေနဲ့အလို့အကန့်အခွင့်အလမ်းမရှိတာတွေကြောင့်ဌာနေပြန်သူအရေးအတွက်များလာတာဖြစ်ပါတယ
်။အင်အားဖြင့်တိုင်ဖုန်မုန်တိုင်းဆရိကဟာဒီကနေ့တင်းငွေနေ့အစောပိုင်းမှာဖိလစ်ပိုင်နိုင်ငံလူဆုံးချုံကိုဝန်ရောက်တိုက်ခတ်ခဲ့ပြီးတော့မိုးလဲသီးထန်ခဲ့တာကြောင့်ဒေသခံ12,000လောက်ကိုကယ်တင်ခဲ့ရပါတယ်။ပြင်းထန်တဲ့မိုးကြောင့်တချို့နေရာတွေမြေပြိုပြီးသီးနှံဆိုက်ခင်းတွေလည်းပျက်စီးခဲ့ပါတယ်။မိုးလေဝသခန့်မှန်းချက်တချို့အရတိုင်ဖုန်ဆရိကဟာတနာရီကိုကီလိုမီတာ130နှုန်းလောက်နဲ့တိုက်ခတ်ခဲ့တာဖြစ်ပါတယ်။
နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တိန်ကီထိုင်းနယ်မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အရင်ဦးဆုံးသတင်းပေးပို့ချက်တစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ထိုင်းဘီရင်ကြီးနက်ရွာဆန်သွားတဲ့အတွက်ထိုင်းနယ်စပ်မှာနေထိုင်ကြတဲ့ကရင်လက်နက်ကိုင်ဖွဲ့နဲ့ရှမ်းလက်နက်ကိုင်ဖွဲ့တွေကဝမ်းနဲ့ကြောင်းတဝန်လွာပေးပို့ခဲ့ကြပါတယ်။ဒါအပြင်နယ်စပ်မှာရှိတဲ့ကရင်ရှမ်းမွန်စတဲ့တောင်ပေါ်တိုင်းရင်းသားတွေကိုထိုင်းနိုင်ငံထဲမှာပညာသင်ကြားခွင့်ရအောင်နောက်ထိုင်းပြည်သူလူထုတွေနဲ့နီးတူအခွင့်အလမ်းတွေပေးပြီးတော့နိုင်ငံသားအဖြစ်အသိအမှတ်ပြုခဲ့ကြတာတွေကိုနယ်စပ်မှာနေတဲ့တိုင်းရင်းသားလူမျိုးစုတွေကထိုင်းဘီရင်ကြီးကိုကျေးဇူးတင်နေကြပါတယ်။အသေးစိတ်ကိုတော့ထိုင်းခြေဆိုင် VOA သတင်းတောင်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနှစ်နိုင်ငံထိစပ်နေတဲ့နေရာတွေမှာနေထိုင်နေကြတဲ့ကရင်လက်နက်ကိုင်တွေနဲ့ရှမ်းလက်နက်ကိုင်အဖွဲ့နှစ်ခုကနေထိုင်းပြည်ကြီးနယ်ရွာဆန်သွားတဲ့အတွက်ဝန်내ကြောင်းတဝန်လာတွေကိုရေးပို့ခဲ့ကြပါတယ်။ KNU ကရင်မျိုးသားအစည်းအရုံးရဲ့တွဲဖက်အတွင်းမှု1ပြို့တော်စီကတော့ထိုင်းပြည်ကြီးအတွက်ဝန်내ကြောင်းတဝန်လာပေးပို့ခဲ့တဲ့အကြောင်းကိုအခုလိုပြောပါတယ်
။နယ်ရွာဆန်ဒီလိုမှကံကုန်နယ်ရွာဆန်နဲ့ပြည်တော်ထိုင်းပြည်သူပြည်သားတွေနဲ့ချိုးရဝန်내နေနေတကွာပေါ့လေ။ဒါတွေကိုတော့ကျွန်တော်တို့ KNU အစည်းအရုံးအနေနဲ့သတ္တုတမ်းများဝန်내ကြောင်းအကြောင်းကိုပဲကျွန်တော်တို့ကရှာရေးပေးလိုက်တာပဲအသိပေးလိုက်တာပဲလေ။ဝန်내ကြောင်းတဝန်လာပေါ့နော်။နေစားနဲ့ထိုင်းနေစားဆိုတာလေတောက်လျှောက်ဆက်ဆံနေတဲ့အပေါ်မှာထိုင်းလူမျိုးနဲ့ပြည်သူမျိုးတွေကအတူတကွဒီရှိနေကြတတားတွေပဲရှိနေကြအကြောင်းဆိုတဲ့ဟာကိုလေကျွန်တော်တို့ပေါ်ပြစီချင်တဲ့စံတာပါဟိုလေးသားတမှုပြည့်တဲ့အနေနဲ့နောက်ပြီးတော့ကျွန်တော်နေစားတခြားမှာကရှိနေတဲ့ကရင်ချင်းယူကင်းမျိုးသားအစည်းအရုံးရဲ့ဌာနဆိုင်ရာအသီးသီးမှလည်းကျွန်တော်တို့ဒီအလံတဝက်ချဂုဏ်ပြုတာတွေရှိပါတယ
်ထိုင်းနယ်စပ်မှာအထူးသဖြင့်ဒုက္ခသည်စခန်း၉ခုရှိပြီးမြန်မာပြည်တွင်းကပြည်တွင်းစစ်နဲ့နိုင်ငံရေးအခြေအနေတွေကြောင့်ထွက်ခွာလာကြတဲ့သူတွေများပါတယ်ဒီစခန်း၉ခုထဲမှာကရင်ဒုက္ခသည်စခန်းက9ခုရှိနေတာပါ။ထိုင်းနယ်စပ်တခြားမှာဒုက္ခသည်ကတော့300,000ကျော်လောက်ရှိနေပါတယ်။ထိုင်းနိုင်ငံဟာဒုက္ခသည်တွေကိုနှစ်ပေါင်း30လောက်ကာလအတွင်းမှာနေရရင်းကိုအတင်းကျပ်ပြန်ပို့တာတွေကိုမလုပ်ခဲ့ပါဘူး။နယ်စပ်တခြားမှာလည်းထိုင်းနိုင်ငံသားတွေနီးတူအနေကြာနေထိုင်နေတဲ့ကရင်တွေအပါဝင်တိုင်းရင်းသားတွေကိုနိုင်ငံသားတွေပေးပြီးလက်ခံလာခဲ့တဲ့ကြွေးစုတွေရှိနေတယ်လို့လည်း KNU ဘက်ကပြောပါတယ်။မြင်းကြီးမရှိတော့ပေမဲ့ထိုင်းအစိုးရနဲ့တော်ဝင်မိသားစုတွေကထိုင်းပြည်ကြီးလိုပဲကျင်းနာမှုတွေနဲ့စောက်ရှောက်မှုတွေကိုဆက်ပြီးပေးဖို့နဲ့ဘီရင်ကြီးလှုပ်ဆောင်ပေးခဲ့တာတွေကိုမပြတ်ပြဲစေခြင်းဘူးဆိုပြီးတော့လည်းပြောဆိုသွားပါတယ်
။ဒီနေစမှာအစ်ကိုလက်ခံထားတဲ့သူရဲ့စေတနာဂရုဏာတွေကရှိတာလဲကျွန်တော်ကအမတန်မှလေးစားစရာကောင်းပါတယ်တန်ဖိုးလည်းထားပါတယ်။ဘီရင်ကြီးနှောက်ရဆန်ပြီးတဲ့နောက်ပိုင်းမှာကြံရှိနေတဲ့ဖိုင်ဆိုးရနေတော့လကောင်းပေါ့နော်။တော့ထိုင်နိုင်ရင်းလူနိုင်ရင်းတော့ပေါ့နော်။တော်ဝင်သားစုအနေနဲ့လည်းပဲခမဲတော်ရဲ့လှုပ်ဆောင်နေတဲ့လုံရဒီအားလုံးကိုလည်းပဲမပစ်သေးပဲနဲ့ဆက်လက်ဖြူဖြူဆောင်ရဲ့ဘုကလည်းပဲအရေးကြီးပါတယ်လို့ကျွန်တော်ပြောချင်ပါတယ
်အလားတူတာချီလေးမြို့နဲ့နီးစပ်တဲ့မဲဆိုင်ချင်းရိုင်ခရိုင်တွေဘက်မှာလည်းအနေကြတဲ့ရှမ်းတိုင်းရင်းသားတွေကိုထိုင်းပြည်ကြီးနဲ့တော်ဝင်မိသားစုတွေကကြိရှုစောင့်ရှောက်မှုတွေပေးခဲ့ပြီးအဓိကကတော့နိုင်ငံသားအခွင့်အရေးနဲ့ကလေးတွေပညာသင်ကြားနိုင်ရေးတွေကိုထိုင်းပြည်ကြီးကမေတ္တာစေတနာထားပြီးလှူဆောင်ပေးခဲ့တာပါ
ဟုတ်ကဲ့အခုကျမတို့ရှမ်းပြည်မျိုးပဲမကောက်ဒီတိုင်းရင်းအဲ့ဒီထိုင်းနယ်စပ်မှာရှိတဲ့တိုင်းရင်းသားမျိုးကရင်မျိုးရှမ်းရောမြန်မာရောကလားတွေရောပါရမီရေလူမျိုးပဲနဲ့လက်မတွေရအောင်ကူညီပေးခဲ့တဲ့အခုလိုထိုင်းပြည်ကြီးနှစ်ရာဆန်တဲ့လူကြားတဲ့ကျမတို့တိုင်းတားအလုံးနဲ့ထိုင်းပြည်သူဓာတ်တွေနဲ့တူထပ်တူထမြဝန်းနေရပါတယ
်ကျမ်းလူမျိုးတွေကိုတော့ထိုင်းနိုင်ငံသားတွေကထိုင်းရင်လို့ခေါ်ဝေါ်တုံးဆဲကြပြီးထိုင်းလူမျိုးတွေနဲ့သူတို့ရဲ့ဘာသာစကားဟာအတော်နီးစပ်တာကြောင့် ရှမ်းနေဟာထိုင်းနိုင်ငံသားတွေနေတူထိုင်းစကားတွေကိုအတော်များများပြောနိုင်ကြပါတယ်။နောက်ထိုင်းနိုင်ငံတောင်ပိုင်းစံခရာပူရီခရိုင်ထဲမှာတော့မွန်ဒီလဲရှိကြပြီးအများသောအားဖြင့်မြန်မာပြည်ကမွန်ဒီဟာရွှေ့ပြောင်းလာကြပြီးထိုင်းနယ်စပ်မှာအခြေချနေထိုင်ရာကနေစာတင်ကြောင်းတွေကိုဆောက်လုပ်ပေးတာတွေပြင်ပညာတော်သူတွေနဲ့နေကြနေထိုင်တဲ့သူတွေကိုနိုင်ငံသားဖြစ်ပြီးနေထိုင်ခန့်ခဲ့တာတွေကြောင့် ဒီတိုင်းရင်းသားတွေလည်းထိုင်းပြည်ကြီးကိုချစ်မြတ်လို့ကြပြီးအခုဘုရင်ကြီးနိုင်ရွာစံနဲ့ပေါ်မှာဝမ်းနဲ့ပူဆေးမှုတွေဖြစ်နေကြပါတယ်။ထိုင်းပြည်ကြီးဟာနှစ်နိုင်ငံကြားမှာနေထိုင်နေတဲ့တောင်ပေါ်တိုင်းရင်းသားတွေကိုပုံမိုလေးထားပြီးနေဆက်တစ်လျှောက်မှာတော်ဝင်မိသားစုကလုပ်ပေးထားတဲ့အကြောင်းတွေမှာနေထိုင်ခန်းသလိုနှစ်စဉ်ပညာသင်ဆုတွေပေးပြီးတက္ကသိုလ်တက်နိုင်ဖို့အတွက်လည်းအခွင့် ဆိုကြပါတယ်ရှင
်ဆိုတော့ရှင်ပါခင်ဗျ SCA တနင်္ဂနွေအပြစ်ခတ်ရစည်ရီတနှစ်မြောက်ခန်းနာကျင်းပရမှာလက်ရှိအစိုးရရဲ့ညီညာရေးလမ်းပြမြေပုံတက်ကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်ရဲ့မိဂုံးမှာထည့်သွင်းပြောသွားတာတွေ့လိုက်ရပါတယ်နိုင်ငံရေးမှုပေါင်းပြင်ဆင်ပြီးတဲ့နောက်ကျင်းပတဲ့27ရာစုပင်လုံညီလာခံရလဒ်တွေကတဆင့်ဖွဲ့စည်းပုံပြင်ဆင်ရေးပြင်ဆင်ပြီးသားအဲ့ဒီဖွဲ့စည်းပုံနဲ့ညီရွေးကောက်ပွဲကျင်းပရေးနဲ့နောက်ဆုံးအဆင့် Democratic Federal ပြည်အောင်စုတိဆောက်ရေးဖြစ်ပါတယ်ဒီလမ်းပြမြေပုံအဆင့်ဆင့်ဟာဘလောက်ထိလက်တွေ့ကျပါသလဲအဲ့ဒီအတွက်ဘာတွေအခက်အခဲတွေရှိနိုင်မလဲလာမယ့်အင်္ဂါနေ့ဒဲရီလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမြင်ရလို့သူတွေ VOA မြန်မာပိုင်းကိုဆက်သွယ်လို့ရမယ့်တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင် VOA မြန်မာပိုင်းကအစီအစဉ်လွှင့်ထုတ်တဲ့အချိန်မှာတိုက်ရိုက်ခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်မိကုန်တွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်ရကြမယ့်တော်ရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
ဒီရဲ့တနင်္ဂနွေနေ့ညချမ်းအတန်လွင့်အစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပေးပါမယ်ရှင်။ဒီသတင်းပတ်ရဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာတော့ဒီမိုကရေစီအသွင်ကူးပြောင်းနေတဲ့မြန်မာနိုင်ငံမှာစစ်တပ်ကိုပြည်သူကအားကိုးနိုင်တဲ့တပ်ဖြစ်လာအောင်တည်ဆောက်ဖို့လိုသလိုပြည်သူကရွေးချယ်တင်မြှောက်ထားတဲ့အရက်ဖတ်နိုင်ငံရေးသမားတွေဘက်ကလည်းစစ်တပ်ကိုဒီမိုကရေစီနီးလန့်အရာထိန်းချုပ်သွားနိုင်တဲ့အနေအထားဖြစ်အောင်လုပ်ဖို့လိုတယ်လို့အရက်ဖတ်နဲ့စစ်ဖက်ဆက်ဆံရေးကိုလေ့လာနေတဲ့တကောင်းနိုင်ငံရေးလေ့လာမှုအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာကိုရဲမျိုးဟင်းကပြောဆိုလိုက်ပါတယ်ကိုရဲမျိုးဟင်းကိုကိုဇော်ဝင်းလိုင်ကတွေ့ဆုံမေးမြန်းထားတာကိုဒီသတင်းပတ်ရဲ့မြမဒီမိုကရေစီရေးရာဆွေးနွေးခန်းမှာနားဆင်ပါရှင
်ကိုရဲမျိုးဟင်းခုလိုပြောရလာတွေ့ဆုံမေးမြန်းဝင်ပြတဲ့အတွက်ကျေးဇူးများတင်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်
ဆိုတော့ဒီစစ်ဖက်အရဖက်ဆက်ဆံရေးလုပ်နေကြတယ်ဆိုတော့အခုဒီအစိုးရနဲ့ဒီစစ်တပ်ရဲ့အနေဒီအစိုးရပေါ့နော်အနေဒီအစိုးရနဲ့စစ်တပ်ရဲ့လက်ရှိဆက်ဆံရေးအနေအထားကတော့ဘယ်လိုမျိုးရှိလဲပါကိုရင်းနဲ့ဘယ်လိုသုံးသပ်လို့ရလ
ဲဟုတ်လက်ရှိဆက်ဆံရေးအနေအထားအရဆိုရင်တော့ကျွန်တော်ပူးပေါင်းဆက်ဆံနဲ့ပူးပေါင်းဆောင်ရွက်တဲ့အနေအထားတွေကိုကျွန်တော်တို့အများကြီးတွေ့ရပါတယ်တူတူညာလဲသူ့မှာစိန်ခေါ်မှုနဲ့ဟိုပြဿနာ၃ခုကအဓိကရှိနေတဲ့အခါကျတော့တချို့နေရာမှာပူးပေါင်းဆောင်ရွက်ပေမဲ့လည်းပူးပေါင်းဆောင်ရွက်တဲ့လောက်ဟိုနိုင်တဲ့လောက်ပူပေါင်းဆောင်ရွက်ခြင်းတလောက်ပူပေါင်းဆောင်ရွက်နိုင်တဲ့အနေအထားမျိုးကျွန်တော်တို့မတွေ့နေရသေးဘူးဆိုတော့အဲ့ဒီဟာမျိုးလည်းရှိတယ်ပြီးတော့အဖွဲ့အစည်းအတွင်းမှာလည်းဒါသူက institution တစ်ခုလုံးနဲ့အဖွဲ့အစည်းတစ်ခုလုံးနဲ့တည်ဆောက်ထားတာမျိုးဖြစ်တဲ့အတွက်ဟိုလူတဦးတယောက်တည်းကနေရွှေ့ဖို့မလွယ်တဲ့အခါကျတော့တဖြည်းဖြည်းအချိန်ယူပြီးတော့ဆောင်ရွက်ရမယ့်ကိစ္စမျိုးတွေလည်းကျွန်တော်တို့တွေ့ရပါတယ်အဲအဓိကတော့လက်ရှိချိန်မှာဟိုအပြုသဘောဆောင်တဲ့ထိုးတက်မှုတွေကျွန်တော်တို့အများကြီးတွေ့ရတယ်သူတို့ကစိန်ခေါ်မှုတွေအများကြီးရှိနေသေးတယ်နောက်တစ်ချက်ကကျတော့လက်ရှိအချိန်ကိုအကျွန်တော်ဒီမိုကရေစီအသွင်ကူးပြောင်းမှုရဲ့ဟိုနောက်ဆုံးအချိန်လို့ယူဆပြီးတော့နောက်ထပ်အသွင်မကူးပြောင်းမယ်နဲ့လက်ရှိအချိန်မှာပဲရပ်တည်သွားမှာလက်ရှိအခြေအနေတိုင်းပဲကျွန်တော်တို့ဆက်ပြီးတော့ဟိုဒါကိုခိုင်မာအောင်လုပ်သွားမှာလဲကျွန်တော်တို့စိုးရိမ်နေရပါတယ်ဒါကျွန်တော်နိုင်ငံကဒီမိုကရေစီက institution အရာရောကျွန်တော်တို့ဟိုဒီမိုကရေစီမူမောင်နေရတာလဲဒီမိုကရေစီမဖြစ်သေးဘူးဆိုတဲ့အချက်ကိုတော့အားလုံးလက်ခံပြီးတော့တကယ်ပြောင်းလဲဖို့သူတို့ကျိုးစားမှာထပ်ပြီးတွန်းဖို့လိုတယ်လို့ကျွန်တော်တို့မြင်ပါတယ်ခင
်ဗျ။ဟိုစစ်တပ်ထဲမှာအခက်အခဲရှိတယ်။ကြောင်းလေးဖို့အတွက်အဖွဲ့အစည်းတစ်ခုလုံးအတွက်သူတရမလားအခက်အခဲတွေရှိတယ်ဆိုတော့ကျွန်တော်တို့မကြာခဏဟိုကြားလိုက်ရတယ်။ဆိုတော့အဲ့လိုရှိနေတဲ့အခက်အခဲတွေရောကိုရဲတို့လိုဒီဟိုရပ်ဖက်အဖွဲ့အစည်းတွေကနေပြီးတော့ကြော်လွှားနိုင်ဖို့အတွက်ဘယ်လိုစဉ်းစားကြလဲ။ဘာတွေများလှုပ်ဆောင်ဖို့လိုအပ်နေလဲ
။ဟုတ်ကျွန်တော်တို့မြင်ရတော့ကျွန်တော်ဟိုအဓိကကျွန်တော်တို့မြင်ရတော့ အနာဂတ်မှာအရက်ဖက်စစ်ဖက်ဆက်ဆံရေးဒီမိုကရေစီနိုင်ငံအရက်ဖက်စစ်ဖက်ဆက်ဆံရေးဆိုင်ရာလက္ခဏာအရကျွန်တော်တို့ကအရက်ဖက်နိုင်ငံကြီးတမားတွေကနေပြီးတော့စစ်တပ်ကိုကျွန်တော်တို့ထိန်းချုပ်နိုင်ရမယ်ကျွန်တော်တို့အရက်ဖက်နိုင်ငံပြည်သူ့ရွေးချယ်တင်မြှောက်ထားတဲ့အရက်ဖက်နိုင်ငံဖွဲ့စည်းရတဲ့နေပြီးတော့စစ်တပ်ကိုကျွန်တော်တို့ကထိန်းချုပ်ထားနိုင်ရမယ်ဆိုတော့အမြင်ရှိတယ်လို့ထိန်းချုပ်မှုတစ်ခုတည်းရပဲပြဿနာရဲ့အဖြစ်မဟုတ်ပါဘူးကျွန်တော်နောက်တစ်ခုပါရှိလဲဆိုတော့စစ်တပ်ကိုယ်တိုင်လည်းတိုင်းပြည်ကိုတကယ်တမ်းကာကွယ်ပေးနိုင်တဲ့ထိရောက်ပြီးတော့စွန့်ရည်ထက်မြတ်တဲ့ပြည်သူ့ကိုတာဝန်ခံနိုင်တဲ့တပ်စုတပ်ဖွဲ့မျိုးဖြစ်ဖို့လိုတယ်ဆိုတော့အမြင်ကျွန်တော်တို့မှာရှိပါတယ်တဖက်ကလည်းရက်ဖက်နိုင်ငံရေးသမားတွေကိုယ်တိုင်ကလည်းသူတို့ကိုသူတို့စွန့်ရည်မြင့်ပြီးတော့တကယ်အရေးချင်းရှိရှိနဲ့ကျွန်တော်တို့ဒီစစ်တပ်ကိုထိန်းချုပ်သွားနိုင်တဲ့အနေအထားမျိုးဒီမိုကရေစီနည်းလမ်းရထိန်းချုပ်သွားနိုင်တဲ့အနေအထားမျိုးဖြစ်အောင် institution တွေကိုတည်ဆောက်ဖို့လိုတယ်လို့ကျွန်တော်တို့မြင်ပါတယ်နောက်ဆုံးအဓိကကြဆုံးအတားအဆီးတစ်ခုကတော့ဒီနိုင်ငံရေးခေါင်းဆောင်တွေရဲ့နိုင်ငံရေးကိုပြုပြင်ပြောင်းလဲလိုတယ်မြန်မာနိုင်ငံကိုပြုပြင်ပြောင်းလဲလိုတယ်နိုင်ငံရေးအာတီတာလို့ political world ကအရေးကြီးဆုံးလို့ကျွန်တော်မြင်ပါတယ
်ပြီးခဲ့တဲ့ဒီဟိုပင်လုံ21ရာစုပင်လုံညီလာခံမှာလဲဒီအရဖက်အဖွဲ့အစည်းတွေအခမ်းအနားဟိုဦးစားပေးပြီးတော့ဟိုဦးစားပေးတင်တယ်သူတို့အနေနဲ့ပါဝင်တင်တယ်ဆိုပြီးတော့ပြောခဲ့ကြတာရှိတယ်အနေဒီအစိုးရအစောပိုင်းမှာဒီအရဖက်အဖွဲ့အစည်းတွေအခမ်းအနားကိုတိတ်ပြီးတော့အလေးဒီ21ရာစုပင်လုံညီလာခံအတွက်ပေါ့နော
်
အလေးမပေးအရေးမပေးတဲ့ဟာမျိုးလေးပုံစံလေးတွေပေါက်ခဲ့တော့အဲ့ဒီရက်ဖက်အဖွဲ့စည်းတွေကနေတောင်းဆိုကြတာတွေရှိတယ်။နောက်ပိုင်းမှာပါဝင်လာတာတွေလည်းတွေ့ရပါတယ်။လူတွေလည်းအများကြီးတက်ကြတယ်ဆိုတော့ဒီလိုမျိုးနေရာတွေမှာကြာတော့ကိုရဲမျိုးဟင်းတို့ရဲ့အခမ်းအနားဘယ်နေရာလောက်မှာရှိသလဲ
။ကျွန်တော်ဆိုရင်ဒီပြီးခဲ့တဲ့21ရာစုပင်လုံးမှာဆိုရင်ကျွန်တော်ဟိုပါဝင်တဲ့ပါဝင်ထိုက်သူတွေအနေနဲ့ကျွန်တော်တို့တက်ပါတယ်။ကျွန်တော်အစိုးရဘက်ကပါဝင်တဲ့ပါဝင်ထိုက်သူရှိတယ်။ကျွန်တော်တိုင်းသားလက်နက်ကိုင်ဘက်ကပါဝင်တဲ့ပါဝင်ထိုက်သူရှိတယ်။ကျွန်တော်ပြီးတော့ဒီတိုင်းဟိုပါတီတွေဘက်ကပါဝင်တဲ့ပါဝင်ထိုက်သူရှိတယ်ပေါ့။အဲအဲ့တော့တဖွဲ့ကိုပါဝင်တဲ့ပါဝင်တဲ့သူ၃ဖွဲ့မှာတဖွဲ့ကိုကျွန်တော်စာရဲ၂ဆောင်စီကျွန်တော်တင်ခွင့်ရပါတယ်။နေတင်နေတော့ကျွန်တော်တို့ကပါတီတွေဘက်ကပါဝင်တဲ့ပါဝင်ထိုက်သူအစိုးတင်တဲ့အတွက်ပါတီတွေဘက်ကနေတော့ကျွန်တော်၂ဆောင်တင်ပါတယ်။အဲဒါမျိုးလေးတော့ကျွန်တော်တို့ဒီဟိုအပြင်ကရှိနေတဲ့ဟိုအစိုးရရဲ့ policy မူဝါဒရေးအပြင်မှာရှိနေတဲ့ဒီမူဝါဒရေးတာလေးလာရေးအဖွဲ့တွေဒီအရက်ဖက်အဖွဲ့ကြီးတွေကိုတော့ကျွန်တော်လမ်းကြောင်းလေးတွေပေါ်ပြီးပြန်လာပါတယ်အရင်တော့ဆိုရင်တော့ဒါစစ်အုပ်ချုပ်ရေးလက်အောက်မှာကျွန်တော်တို့အနှစ်ပေါင်းများစွာနေခဲ့တဲ့ခါကျတော့မူဝါဒရေးကချမှတ်တဲ့ခါပဲဖြစ်ဖြစ်မူဝါဒရေးကစဉ်းစားတဲ့ခါပဲဖြစ်ဖြစ်အဲ့ဒါတွေကိုကျွန်တော်တို့ထည့်မစဉ်းစားကြအောင်ဟိုဒီလူတယောက်ရဲ့ဆုံးဖြတ်ချက်ကပဲလူတယောက်ရဲ့စဉ်းစားချက်ကပဲမူဝါဒတွေဖြစ်လာခဲ့တဲ့ခါတော့ကျတော့ခုခါကျတော့ကျွန်တော်လမ်းကြောင်းလေးတွေကျွန်တော်ပို့ပြီးပြန်လာတယ်လို့ကျွန်တော်တို့မြင်ပါတယ်ခင်ဗျ
ကျွန်တော်တို့လည်းဒီညီငယ်ရေးဆွေးနွေးပွဲတွေဘာတွေမှာသွားပြီးတော့တည်င်းယူဘူးတယ်လေ့လာဘူးတာတွေရှိတော့အရင်တုန်းကဆိုရင်ပေါ့နော်ဒီအစိုးရအပြောင်းလဲမဖြစ်ခင်မှာဆိုလို့ရှိရင်စစ်တပ်ကဒီညဉ့်ညရေးစနစ်ပေါ်တက်လာတဲ့ဗိုလ်ချုပ်တွေကဟိုတခါလေးကြမောမောမောမောဆက်ဆံတာတွေပါလေပါကျွန်တော်တို့တွေ့ကြရဘူးလေဆိုတော့အဲ့လိုအနေအထားတွေကတော့သူတို့ရဲ့ဒီဟောပေါ့နော်ဒီဟိုပုံကတိုးချင်းစီဒီအစီပေါ်တက်လာကြလူတွေရဲ့ဒီကိုနေကိုဟာအနေအထားပေါ့နော်အပြုတ်မှုအပြောအဆိုတွေအဲ့ဒါတွေရောပြောင်းလဲလာတာတွေ့ရတာဘယ်လိုမျိုးရှိလဲ
စိန်ခေါ်မှု၃ခုရှိတယ်လို့ကျွန်တော်တို့မြင်တယ်တစ်ခုကတော့အတွေးခေါ်ပိုင်းဆိုင်ရာစိန်ခေါ်မှုပေါ့ဒါနှစ်ပေါင်းများစွာကျွန်တော်တို့ဟိုစစ်ကြောင်းတွေမှာစစ်အာဏာရှင်တွေကနေပြီးတော့အတွေးခေါ်တွေတွတ်သွင်းခဲ့တဲ့အတွက်အတွေးခေါ်ပိုင်းဆိုင်ရာစိန်ခေါ်မှုသူတို့မှာအဲ့ပြဿနာတစ်ခုရှိနေတယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီ institution ပေါ့အဖွဲ့အစည်းဆိုင်ရာပြဿနာအဲ့စိန်ခေါ်မှုတစ်ခုရှိနေတယ်ဘာဖြစ်လို့လဲဆိုတော့ဒါကျွန်တော်တို့ဘာလို့မြင်လဲဆိုတော့နှစ်ပေါင်းများစွာကျွန်တော်တို့က human rights abuse လို့ခေါ်တဲ့ဒီလူခွင့်ဆိုင်ရာချိုးဖောက်မှုတွေဟိုဟိုဒီအဖွဲ့အစည်းအတွင်းမှာအဖွဲ့အစည်းပုံစံမကျတဲ့ဟာမျိုးတွေကျွန်တော် professional မဖြစ်တဲ့အမူအကျင့်တွေကျွန်တော်တို့အများကြီးတွေးကြရတယ်အဲ့စိန်ခေါ်မှုကခုချိန်ထိဆွဲနေလို့ကျွန်တော်တို့မြင်တယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီနိုင်ငံရေးဆိုင်ရာပြဿနာပေါ့နိုင်ငံရေးဆိုင်ရာစိန်ခေါ်မှုရှိတယ်အဲ့ဒါတော့ခုလက်ရှိလွတ်တော်တွေမှာ25ရာခိုင်နှုန်းတက်မလို့ကနေပြီးတော့ဝင်နေတယ်အဲနိုင်ငံရေးဗီဒီယိုအာဏာကိုလည်းတော်တော်များများခိုင်ထားတာကိုကျွန်တော်တို့အဲ့၃ခုကတော့အဓိကစိန်ခေါ်မှုတွေလို့ကျွန်တော်တို့မြင်တယ်အဲ့၃ခုကိုကျွန်တော်တို့ကတဖြည်းဖြည်းချင်းကျွန်တော်ညှိနှိုင်းဆွေးနွေးတဲ့နီလန်းနဲ့တဖြည်းဖြည်းချင်းတောင်းတဲ့တောင်ယုံကြည်မှုတိဆောက်တဲ့နီလန်းနဲ့ဒါကျွန်တော်တို့တိုင်းပြည်ကိုပိုကောင်းစေခြင်းနဲ့အမြင်နေနဲ့ကျွန်တော်ဖြည့်ရှင်းသွားမယ်လို့ကျွန်တော်လည်းမြင်ပါတယ်ခင်ဗျာ
ဒီအခုကျွန်တော်တို့ပြောနေကြတဲ့ဒီအရဖက်ဟိုပေါ့နော်စစ်ဖက်ဆက်ဆံရေးအပြင်အခုကိုရဲတို့အနေနဲ့ကဒီလုံခြုံရေးကဏ္ဍကိုလည်းလှုပ်တယ်လုံခြုံရေးကြတာကောဘယ်လိုမျိုးတွေမှာဟိုလှုပ်
ဟုတ်စဉ်းစားအဓိကတော့ဗျာကျွန်တော်တို့ကစကားနဲ့ပြန်ဆက်မယ်ဆိုရင်ကျွန်တော်တို့နိုင်ငံမှာစစ်တက်က1962တည်းအာဏာသိမ်းခဲ့တယ်အာဏာသိမ်းပြီးတဲ့အခါကျတော့လုံခြုံရေးလို့ပြောလိုက်ရင်ဒါစစ်တပ်ရဲ့လုပ်ငန်းလို့ပဲသူကမြင်ကြတယ်ဒါကျွန်တော်တို့က traditional ဟို security လို့ကျွန်တော်ပြောကြတာပေါ့ဟို လက်နက်ကင်ပြီးတော့စစ်တိုက်မှာဒါလဲစစ်တိုက်လုံခြုံရေးလို့မြင်တယ်တော်တော်များလဲထောင်ခွင့်ချောက်တဲ့နေတဲ့နှစ်ပေါင်းများစွာအုပ်ချုပ်ပြီးနောက်ပိုင်းမှာကျတော့ဘာပြဿနာတွေဖြစ်လာလဲဆိုတခြားလုံခြုံရေးဆိုင်ရာပြဿနာတွေအများကြီးကျုံလာတယ်ဘာဘယ်အနေနဲ့ဆိုင်ရာလုံခြုံရေးစီးပွားရေးဆိုင်ရာလုံခြုံရေးလူသားလုံခြုံရေးအစားအသောက်လုံခြုံရေးဆိုင်ရာပြဿနာတွေအများကြီးတို့တွေ့လာတယ်အဲ့တော့တကယ်တ ဒီသူတို့မှာ capacity က limit ဖြစ်နေတယ်ဒီပြောဖို့ပြောနိုင်ဆိုနိုင်ဇွမ်းကအကန့်အသတ်ဖြစ်နေဘာဖြစ်လို့လဲဆိုတော့ဒီမှာစစ်တပ်ကတခြားလုံးမဲ့လုံခြုံရေးဆိုတော့သူတို့ကိစ္စလိုပဲထင်ပြီးတော့သူတို့အုပ်ချုပ်လာတာအဲ့တော့ကျွန်တော်တို့ဒီဘက်ကမှာနိုင်ငံရေးအသွင်ကူးပြောင်းမယ်ဆိုရင်ဒီလုံခြုံရေးကဏ္ဍဆိုတာလူဖွဲ့စည်းတစ်ခုလုံးဝိုင်းစင်းစားမယ်ကဏ္ဍဆိုတဲ့အတွေးခေါ်ကျွန်တော်တို့ပြောင်းမှုလိုတယ်ပေါ့အတွေးခေါ်ပြောင်းမှုလိုတယ်ပြီးတော့လုံခြုံရေးကဏ္ဍကိုတကယ်စဉ်းစားတဲ့အခါကျရင်တိုင်းပြည်ကိုဥဆောင်မှုပြည်သူတွေရရွေးချယ်ထားတဲ့ပြည်သူ့ကိုယ်စားလှယ်တွေကနေပြီးတော့ဥဆောင်ပြီးစဉ်းစားတဲ့နယ်ဆိုတဲ့အတွေးခေါ်ကျွန်တော်တို့ပြောင်းမှုလိုတယ်ဆိုတော့အဲ့ဒီလိုမျိုးပြောင်းတာကကျွန်တော်တို့ဒီမိုကရေစီအသွင်ကူးပြောင်းမှုရဲ့လုံခြုံရေးဆိုင်ရာအယူအဆပြောင်းလဲစရာပါရာဒိုင်းပြောင်းလိုက်ကိစ္စပေါ့အဲကျွန်တော်တို့ကတော့အဲ့ဒါကိုအဓိကထားပြီးတော့တည်ပြီးတော့ကျွန်တော်တို့ဦးစားပေးပြီးတော့ကျွန်တော် advocacy လုပ်တယ်ဒါကိုတည်ပြီးတော့ကျွန်တော်ဦးစားပေးပြီးတော့လူလူကြားထဲမှာပြည့်ပြည့်နဲ့နဲ့ဖြစ်အောင်ကျွန်တော်တို့လုပ်ပါတယ်ခင်ဗျ
လုံခြုံရေးဆိုတာဟာလက်နဲ့ကန်ပြီးတော့တည်မလားစောင့်ကြက်နေတဲ့လုံခြုံရေးနဲ့မကောက်တခြားကဏ္ဍတွေအများကြီးရှိတယ်ဆိုတော့
ဟုတ်ကဲ့
လူလူသိအောင
်ဝင်နေပါတယ်ပြီးတော့ဒီဟိုရက်ဖက်လူဖွဲ့စည်းတွေကိုယ်တိုင်ကိုယ်ကလည်းဒီလုံခြုံရေး sorry ရပ်ဘက်လူပတ်စီတွေရောရပ်ဘက်နိုင်ငံသမားတွေကိုယ်တိုင်ကိုယ်လည်းလုံခြုံရေးဆိုတာသူတို့ကိစ္စပါသူတို့ဥဆောင်ပြီးလုံးဝမဲ့ကိစ္စပါဆိုတဲ့ဟာကိုအသည့်ကိုကျွန်တော်တို့ဖြစ်လာအောင်ပေါ့အဲကျွန်တော်တို့အဲ့လိုမျိုး advocacy လုပ်တယ်တစ်ဆက်တည်းမှာပဲအဲ့လိုလုံခြုံရေးကိုစနစ်တကျစဉ်းစားဖို့ဆိုရင်ကျွန်တော်တို့အနေနဲ့ခုနပြောတဲ့ capacity လို့ခေါ်တဲ့အရေးချင်းတွေအများကြီးလိုလာတယ်အသိပညာတွေအများကြီးလိုလာအဲ့ဒီအသိပညာတွေအရေးချင်းတွေကတစ်ချောင်းလုံးကျွန်တော်တို့သင်သက်ခံထားသလိုခံထားရတဲ့အတွက်အဲ့ဒီအသိပညာတွေပြန်ဖြည့်ဖို့လိုတယ်အဲ့တော့ကျွန်တော်တို့ advocacy တခုကနိုင်ငံတကာအတိုင်းအဝန်ကိုလည်းလုံခြုံရေးနဲ့ပတ်သက်တဲ့ကိစ္စတွေမှာရပ်ဖက်လူဖွဲ့စည်းတွေရပ်ဖက်နိုင်ငံရေးသမားတွေရဲ့စွမ်းရည်ကိုညှင့်တင်ပေးဖို့ဒါကျွန်တော်တို့ advocacy လုပ်ပါတယ်ခင်ဗျာ
ဟုတ်ကဲ့အခုဆိုရင်လည်းဒီစစ်တပ်ကတာဝန်ရှိတဲ့သူတွေရောအနယ်ဒီပါတီအစိုးရဘက်ကတာဝန်ရှိတဲ့သူတွေတောင်အာဖရိကမှာသွားပြီးတော့ဒီသူတို့လေးလာကြည့်သွားကြပါမယ်ဇာမျိုးစစ်စတာကောင်းတဲ့လက္ခဏာပေါ့နော
်ခြ
ေတိုးလာတဲ့ခြေကိုခြေလမ်းထပ်ပြီးတော့တိုးလာတဲ့လက္ခဏာတွေပေါ့နောက်နိုင်ငံခြားအဖွဲ့အစည်းနဲ့ပေါင်းဟိုဖိတ်ခေါ်ပြီးတော့လှုပ်ဆောင်တယ်ဟောပြောပွဲလုပ်တယ်တသက်ပညာရှင်တွေဖိတ်ခေါ်တယ်ဆိုတော့ဘယ်လိုအဖွဲ့အစည်းတွေဘယ်လိုပုံကိုယ်တွေများဟုတ်ပါဝင်ပါ
အဓိကတော့ကျွန်တော်တို့ကဒီဟိုအရက်ဖက်စစ်ဖက်ဆက်ဆံရေးနယ်ပယ်နဲ့လုံခြုံရေးကဏ္ဍမှာတကယ်တမ်းကျွမ်းကျင်တဲ့ဟိုလူတွေပေါ့ဟိုကျွန်တော်တို့ဥပမာတစ်ယောက်ပြောမယ်ဆိုရင်ဒီ Texas University ကဟို Professor Jordan Brandy ဆိုရင်အဲသူရက်ဘတ်စစ်ဖက်ဆက်ဆံရေးကိုသူလေးလာနေရလဲကြာပြီဒါထဲမှာ expert လို့ကျွန်တော်တို့ပြောလို့ရတယ်အဲသူဆိုရင်ကျွန်တော်တို့ရန်ကုန်ကိုခေါ်တယ်ခေါ်ပြီးတော့သူ့ကိုကျွန်တော်တို့ဒီရက်ဘတ်စစ်ဖက်ဆက်ဆံရေးဆိုင်ရာကိစ္စတွေနဲ့ပတ်သက်ပြီးတော့ဟိုဆွေးနွေးခိုင်းတယ်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်အသိပညာဖြန့်ပြူးဖို့ကျွန်တော်စူးစမ်းတယ်ပေါ့အဲလိုပဲအလားတူတခြားသောဟိုတိတ်မကြခင်မှာကျွန်တော်တို့ Indonesia အသွင်ကူးပြောင်းမှုမှာဥဆောင်ပြီးဆောင်ရွက်ခဲ့တဲ့ဒီဗိုလ်ချုပ်ကြီးAugust ပေါ့ August ဖေဖော်ဝါရီကိုကျွန်တော်တို့ခေါ်ဖို့အတွက်စဉ်းစားနေတယ်။ဒါသူဆိုရင်လည်းဒီထဲမှာဗိုလ်ချုပ်ကြီးဆိုပေမဲ့စစ်သားဆိုပေမဲ့လည်းအတွင်ကူပြောင်းမှုသူကိုယ်တိုင်ဥဆောင်ပြီးတော့တက်မလို့ဆိုင်ရာပြည်ဝင်ပုံလေးတွေအများကြီးလုပ်ခဲ့တယ်လို့ဆိုတော့သူ့ရှေ့ကကျွန်တော်လေ့လာကြရတယ်လည်းအများကြီးရှိတယ်။ကျွန်တော်တို့ရှေ့ကနိုင်ငံရေးသမားတွေကျွန်တော်တို့ရှေ့ကဟိုဒီတက်မလို့ဘက်ကလူတွေကျွန်တော်တို့ရှေ့ကတိုင်းရင်းသားလက်နက်ကိုင်တွေအကုန်လုံးကဒါမျိုးတွေကိုကျွန်တော်အတွေ့အကြုံဟိုမျှဝေရင်းနဲ့ကျွန်တော်တဆင်ချင်းသွားရမယ်လို့ကျွန်တော်မြင်ပါတယ
်။ဟုတ်ကဲ့ဆိုတော့လို့ဗမာပြည်ထဲမှာလုပ်နေလုပ်ငန်းစဉ်တွေအကြောင်းတော့သိရပြီပေါ့နော်ဆိုတော့အမေရိကကိုလာတဲ့အကြောင်းလေးကိုလည်းဟိုပြောပြပေးအောင်ဘာကိစ္စနဲ့ရောက်နေလဲဆိုတာလေ
းအဓိကတော့ကျွန်တော်တို့ဒီကိုလာတဲ့အဓိကအကြောင်းကတော့ဒီဟိုကျွန်တော်တို့နိုင်ငံမှာတော်တော်လေးရှားပါတဲ့လက်ရှိချိန်မှာတော်တော်လေးရှားပါနေ think tank ပေါ့ think tank ဆိုတာဒီမူဝါဒရေးရာလေးလာပြီးတော့အကြံပေးညံပေးတဲ့ကျွန်တော်တို့ဟိုအဖွဲ့ကြီးတွေပေါ့အတွေးခေါ်အဖွဲ့အသင်းကြီးတွေကျွန်တော်တို့ရှိမှာမရှိဘူးအဲအဲ့လိုမျိုးကျွန်တော်တို့များများပေါ်လာဖို့အရေးကြီးတယ်ဆိုတဲ့ဟာအတွက်ဒီမှာကျွန်တော်တို့လာပြီးတော့အမေရိကန်နိုင်ငံရဲ့ think tank အဖွဲ့တွေအမေရိကန်နိုင်ငံမှာဒီမူဝါဒတွေဘယ်လိုချမှတ်လဲ think tank တွေကိုအားနေပြီးတော့မူဝါဒချမှတ်တဲ့လူတွေ ਨੇ ဘယ်လိုဆက်သွယ်လဲဆိုတဲ့ကိစ္စကိုကျွန်တော်တို့ဒါအဓိကထားပြီးတော့လာပြီးလေ့လာတာပါခင်ဗ
ျဟုတ်ကဲ့မြန်မာနိုင်ငံမှာဟိုဆောစောကိုရဲပြောတာထဲမှာပါပါတယ်ဟိုနောက်ကြကြနေခဲ့တာဒီဆွမ်းအားပေါ့နော်ဒီအတွေ့အခေါ်ပညာရှင်တွေလူဆွမ်းအားရောဒီအတွေ့အခေါ်ပညာရှင်တွေရောအများကြီးနောက်ကျကြံခဲ့ရဆိုတော့အများဆုံးမြန်မြန်လုံနိုင်လေမြန်မြန်ဖြစ်လေကောင်းလေပေါ့ဗျ
ာဟုတ်ကဲ့
အဲ့တော့ကိုရဲအများကြီးကျေးဇူးတင်ပါတယ်ဟုတ
်ကဲ့ပါဟုတ်ကဲ့
ဒါ ါကတော့ကိုရဲမျိုးဟင်းကိုကိုစုံဝင်းလိုင်ကတွေ့ဆုံမေးမြန်းထားတဲ့မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအစီအစဉ်ဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုအခုလိုတနင်္ဝနေညနဲ့တနင်္လာမနက်ခင်းတွေမှာစောင့်မျှော်နားဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA American တန်ကနေ2016ခုနှစ်အောက်တိုဘာလ16ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုည10နာရီအထိ Washington DC မြို့တော်ကနေလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့မအေးတန်တာကျော်စီစဉ်တင်ဆက်တဲ့မြမပြည်မှပေးစာများကဏ္ဍဖြစ်ပါတယ်နားဆင်ကြရအောင်ပါရှင်
ပါရှင်။ဒီရွေးကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြေးပေးဖို့ရှိပါသေးတယ်။သောရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုတ်ကိုလည်းနောက်ဆုံးမှမြေတားဒေးလက်ဆောင်ဖြစ်နေထုတ်လွှင့်ပေးအောင်မှာဖြစ်ပါရရှင်။ဒီဘက်တော့ကျမတို့ဒီပြီးခဲ့တဲ့သတင်းပတ်အတွင်းမှာအထူးသောရရှင်တွေစိတ်ဝင်စားနေတဲ့သတင်းတွေကဒီသောရရှင်တွေ Facebook စာမျက်နှာပေါ်မှာလာပြီးရေးကြတဲ့မှတ်ချက်တွေကိုကောက်နှုတ်ပြီးဖော်ပြပေးကြပါတယ်ပထမတစ်ခုကတော့ဒီရခိုင်ပြည်နယ်အတွင်းမှာဖြစ်တဲ့ဒီအကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်ပြီးရေးလာကြတဲ့သောရရှင်တွေရဲ့ဒီမှတ်ချက်တွေကတချို့ကိုဖော်ပြပေးကြတာပါရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းကနေကြားဆောင်ရဲတပ်စခန်း3ခုတနင်္ဂနွေနေ့အော်တိုဘာလ9ရက်နေ့မှာစတင်တိုက်ခိုက်ခံရပြီးအဲမှာလဲရဲတပ်ဖွဲ့ဝင်9ဦးကြာဆုံးခဲ့ရပြီးအင်္ဂါနေ့မှာလဲနောက်ထပ်တိုက်ခိုက်မှုနဲ့ကြုံရပြီးအဲမှာလဲရဲတပ်ဖွဲ့ဝင်တွေထပ်ပြီးကြာရပါတယ်အကြမ်းဖက်တိုက်ခိုက်သူတွေဘက်ကလည်းအနည်းဆုံး10ဦးကျော်တေဆုံးသွားတာပါဒီလိုမျိုးအကြမ်းဖက်တိုက်ခိုက်မှုတွေရဲ့လက်တံနဲ့တရားခံအောင်ပတ်သက်ပြီးရဲတော်တော်ကြားတဲ့အထိအတိအကျမသိရပါဘူးရဲတပ်ဖွဲ့ဝင်တွေတေဆုံးပြီးလက်နက်တွေလည်းပျောက်ဆုံးသွားရလို့မောင်းတော်ဒေတာတွေမှာတက်မတော်ကအင်အားသုံးပြီးနေမြေရှင်းလင်းရေးဆောင်ရွက်မှုတွေကြောင့်လည်းလူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်လို့ဆိုးရိမ်မှုတွေကလည်းထွက်ပေါ်ခဲ့တာပါဒေတာခဏနေအနေနဲ့လည်းတော်တော်ကိုကြောက်ကြွရွံ့ဖြစ်နေကြရပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးသတင်းတွေအောက်မှာရေးလာကြတဲ့အမှတ်ချက်တွေကတော့တော်တော်လေးကိုစိုးစိုးရွားရွားမှတ်ချက်တွေပဲများပါတယ်။အဲ့ထက်မှာဆဆပပတချို့စာတွေမှာတော့ဒီသူ့ဘက်ကိုယ့်ဘက်မျက်မျက်တတရေးထားတာတွေတွေ့ရပါတယ်ရှင်။ဒီမှာဒီအော်စကာကို MMT ဆိုတဲ့ Facebook အကောင့်ပိုင်ရှင်ရေးထားတာက
အချင်းချင်းသူ့ကြောင့်ငါကြောင့်လို့ဆိုပြီးတော့နှိတ်ကုတ်ဖို့အကွက်လိုက်ရှာပါဇက်အရသာငယ်ပြောနေဆဲနေရမယ့်အချိန်လား။နောက်ပြဿနာကိုဖြေရှင်းဖို့အားလုံးတညီတညွတ်တတန်တဲနဲ့ဒီအကျန်းဖတ်မှုတွေကိုဝိုင်းဝန်းဆန့်ကျင်ရမယ့်အချိန်လားဆိုတာကိုခွဲခြားသိနိုင်ကြမယ်ထင်ပါတယ်
။အားလုံးဒီကိစ္စကိုဝိုင်းဝန်းပြီးတော့ဖြေရှင်းရပါမယ်ဆိုပြီးဒီ Facebook အကောင့်ပိုင်ရှင်ရေးလာတဲ့အချိန်မှာဒီဖုံဖုံအရှင်ပန်နီတာက Facebook ပေါ်မှာရေးလာတာကတော့
ဒေါန်ဆန်းစုကြည်ကိုအပြစ်သိမ့်မတင်ပါနဲ့နှစ်ပေါင်းများစွာကဖန်တီးထားခဲ့တဲ့ပြဿနာပေါင်းများစွာကိုသူ့လက်ထက်မှာဖြေရှင်းနေရတာပါတိုင်းပြည်ရဲ့ပြဿနာဟာနိုင်ငံသားတိုင်းနဲ့ဆိုင်ပါတယ်ဝိုင်းမီကူညီဖြေရှင်းပေးကြပါအစိုးရကိုပံ့ပိုးပေးကြပါအပြစ်တင်နေလို့ပြဿနာကပြီးသွားမှာမဟုတ်ပါဘူးကွန်မန့်လေးတွေကိုကြည့်ပြီးတော့စိတ်မကောင်းလို့ပါ
ကွန်မန့်တွေအားလုံးလို့ကအပြစ်တင်တဲ့ကွန်မန့်တွေကြီးပဲဖြစ်နေလို့ပါဆိုပြီးတော့ဒီသောရဆင်ဖုံဖုံပန်ဒိတာရေးလာပါတယ်အရှင်ပညာဒီပကတော့
မွ슬လင်တွေဟာငြိမ်းချမ်းမှုမြန်လို့တဲ့လူတွေဖြစ်ပါတယ်အေးချမ်းစွာနေထိုင်စားတောက်လို့သူတွေဖြစ်တယ်ဆိုတာယုံကြည်ပါတယ်ဒါပေမဲ့အကျန်းဖက်လာတဲ့သူတွေကတော့အကျန်းဖက်သမားတွေပဲဖြစ်ပါတယ်။အဲ့ဒီအကျန်းဖက်သမားတွေကိုဖြိုခွင်းမှုအတွက်လည်းကျွန်တော်တို့ကထောက်ခံရမှာပါ။အကျန်းဖက်သမားတွေရှိတဲ့နိုင်ငံဟာဘယ်တော့မှမအေးချမ်းနိုင်ပါဘူး။ဒါကြောင့်အေးချမ်းစွာနေလိုတဲ့အတွက်အကျန်းဖက်သမားတွေအကျန်းဖက်လူရက်ကိုအားပေးတဲ့လူတွေကျွန်တော်တို့နိုင်ငံမှာအလိုမရှိပါဘူး။ဒါကြောင့်အေးချမ်းစွာနေလိုတဲ့ကျွန်တော်တို့ပြည်သူတွေဟာတက်မတော်ဘက်မှာအသင့်ရှိပါတယ်။ တရားဥပဒေစိုးမိုးရေးအတွက်အသင့်ရှိပါတယ်
ဒါကတော့ထိုင်းနိုင်ငံချူလာတက္ကသိုလ်ကလူမှုဘာသာရပ်များဌာနမှပညာရှိပုနေတဲ့အရှင်ပညာဒီပသူရဲ့အမြင်ကိုရေးလာတာဖြစ်ပါလိမ့်ရှင်။သောရစင်တွေကိုကြားဖြတ်ပြီးအနောက်တိုင်းတေးလေးတစ်ပုဒ်နဲ့အခုဖြောပြပေးကြပါမယ်။နောက်ပိုင်းမှာတော့ဒီသတင်းပတ်အတွင်းမှာနောက်ထပ်လူပြောသူပြောအများဆုံးဖြစ်နေတဲ့သတင်းတစ်ပုဒ်နဲ့ပတ်သက်ပြီးတော့သောရစင်တွေရဲ့မှတ်ချက်တွေကိုဆက်ပြီးဖော်ပြပေးဖို့ရှိပါတယ်နော်။ဒီရက်တော့ Billboard Hot အဖြစ်ဆုံးတေးနံပါတ်100ဆင်းမှာနံပါတ်1ထိပ်ဆုံးကိုရောက်နေတဲ့သချင်းလေးနဲ့ဖျော်ဖြေပေးကြပါရစေ။ Closer ဆိုတဲ့သချင်းကိုအမေရိကက DJ 2ယောက်ဖြစ်တဲ့ The Chainsmokers အဖွဲ့ကဖန်တီးထားတာဖြစ်ပြီးတော့ American အဆိုတော့ Halsey ကလည်းပါဝင်ပြီးတော့အဖြစ်တည်ဆိုထားပေးတာပါ။ဒီသင်းကဩဂုတ်လ20ရက်နေ့မှာစပြီးတော့ဒီနံပါတ်6အနေနဲ့ Billboard Hot 100 Billboard ရဲ့ Hot အဖြစ်ဆုံးတေး100ဆင်းတဲ့ကိုဝင်လာပြီးတော့ September 3ရက်နေ့မှာတော့နံပါတ်6ကနေပြီးတော့နံပါတ်1နေရာကိုခုန်တက်သွားတဲ့သင်းဖြစ်ပါတယ်။ဒီတစ်ပတ်မှာလည်းဒီသင်းကနံပါတ်1နေရာမှာပဲရှိနေတာပါ။ Chainsmokers အဖွဲ့နဲ့ Healthy တည်ဆူထားတဲ့ Closer ဆိုတဲ့သင်းကိုနားဆင်ခံစားကြည့်ပါအောင်နော်။Doing just fine before I met you. I drink too much and that's an issue, but I'm okay. Hey, you tell your friends it was nice to meet them, but I hope I never see them again. I know it breaks your heart. Moved to the city and I broke down crying. 4 years no calls. Now you're looking pretty in a hotel bar and I can't stop. No, I can't stop. So baby, pull me closer in the backseat of your Rover that I know you can't afford. Bite that tattoo on your shoulder. Pull the sheets right off the corner of the mattress that you stole from your roommate back in Boulder. We ain't ever getting older. You. I forget just why I left you. I was insane. Say, play that Blink-182 song. That would beat to death in Tucson. Okay. ကနေ healthy အဖွဲ့တည်ဆူထားတဲ့ closer ဆိုတဲ့တခြင်းကိုနားဆင်ကြားရတာပါရှင်။တော်ရရှင်တွေအတွက်မြစ်တာတေးလက်ဆောင်ဖြစ်နေမြမတခြင်းလေးတစ်ပုဒ်နောက်ပိုင်းမှာထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်နော်။အခုတော့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာလူတွေအထူးစိတ်ဝင်စားခဲ့ပြီးတော့တော်တော်လေးလေးဝေဖန်တဲ့နေ track ပေါ်လာတဲ့သတင်းတစ်ပုဒ်နဲ့ပတ်သက်ပြီးတော့ကျွန်မဆက်ပြီးတော့ဖော်ပြပေးချင်ပါတယ်။ဒီသတင်းကတော့ပြည်ဦးလွင်စစ်တပ်ကသူကចောင်းသားလေးတူအချင်းချင်းထိုးကြိတ်ခံရလို့တေးဆုံးသွားတဲ့သတင်းဖြစ်ပါတယ်။စစ်တပ်ကဒုတိယနှစ်ចောင်းသားဘူလောင်အောင်ညင်ညီဇော်ကိုနောက်ဆုံးနှစ်ចောင်းသားဖြစ်တဲ့ဇွဲမှန်အောင်ကအော်တိုဘာလ9ရက်နေ့မှာထိုးကျိတ်ပြီးတော့ဆုံးမရဲဆိုပြီးတော့အဲဒီထိုးကျိတ်ဆုံးမတဲ့နေရာမှာပဲလက်လွန်ပြီးတော့တေဆုံသွားခဲ့လို့ဒါကိုဝေဖန်မှုတွေတော်တော်များများထွက်ပေါ်လာတာပါမြန်မာစစ်ထောက်လှမ်းရေးအရာရှိဟောင်းဘူမှုအောင်လင်းထုတ်ကတော့စစ်တပ်ကចောင်းသားအချင်းချင်းကြမှာထိုးကျိတ်တာအချင်းချင်းနှင်းပန်းနှိပ်စက်တာည10နာရီနောက်ပိုင်းကိုရွေးကိုယ်တာကိစ္စတွေခိုင်းစေတာအဖြစ်ပေးတာလောက်ခွင့်မရှိဘူးလို့2016ခုနှစ်အစောပိုင်းမှာအမိန်ထုတ်ပြန်ထားတဲ့ကြားကအခုလိုမျိုးအသက်သေးတဲ့အထိဖြစ်ရတာဟာတက်မတော်တွင်မှာစီကံထိမ့်သိမ့်မှုတဖြည်းဖြည်းယိုယွင်းလာတာကိုပြသနေတယ်လို့တုံ့သက်သွားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာတုံ့ပြန်ရေးသားလာကြတဲ့ထင်မှာတော့တိန်းရင်ဆိုတဲ့သောရချင်းက
စစ်တပ်အုပ်ချုပ်တာက Change of Command စင်ကယ်အုပ်ချုပ်တာကိုလက်ခံပါတယ်။မထောင်သားတွေကိုဘာကြောင့် physically ကိုထိလက်ရောက်ကျူးလွန်ရလဲဆိုတာကတော့ခွင့်လွှတ်စရာမရှိပါဘူး။အနိုင်ကျင့်တာလို့မြင်ပါတယ်။
ကော်တီလက်ရောက်ကျူးလွန်တာဟာအနိုင်ကျင့်တာပါပဲလို့သူကပြောတဲ့အချိန်မှာနိုင်လင်းဆိုတဲ့နောက်ထပ် Facebook အကောင့်ပိုင်ရှင်ကလည်းမတရားတဲ့အမိန့်ဆိုရင်စစ်တပ်ထံမှလည်းလိုက်နာစရာမလိုပါဘူးလို့ခုလိုရေးလာပါတယ်
။အမှန်တော့တက်မတော်မှာတရားတဲ့အမိန့်ကိုနာခံရမယ်မတရားတဲ့အမိန့်ဆိုရင်လိုက်နာစရာမလိုဘူးဆိုတော့မူပေါင်းအစင်အလာလှုပ်ထားတင်ပါတယ်။ဒါပေမဲ့အာဏာရှင်အဆက်ဆက်မှာတရားဥပဒေဆိုတာသူတို့လိုသလိုလှုပ်သုံးနေတော့ဒီမူပေါင်းကစောင့်အထဲမှာပဲရှိပါတော့တယ်ဒီတော့အာနာရှင်ရဲ့လက်အောက်ခံအာနာရှင်လေးတွေကလည်းမူမရှိတော့ဘူးပေါ့ဗျာပေးထားတဲ့လုတ်ပိုင်ခွင့်ပေါ်မှာကို့ခံစားချက်နဲ့ရှင်းပြီးတော့လုတ်နေကြတာပါဘာမှမဖြစ်တော့ဘာပြဿနာမှမရှိဘူးပေါ့အခုလိုသတင်းလဲပြန်သွားရောထောင်ကျခံရမှာပေါ့ဗျာ
မေရယ်ဂျိတ်ဆိုတဲ့နောက်ထပ်သောရရှင်ကသူတို့စစ်သားအချင်းချင်းတောင်ဒီလောက်လုံမှတော့ပြည်သူလူထုဆိုရင်တော့မတွေးဝင့်စရာပဲနော်ဆိုပြီးရေးလာပါတယ်တိုက်ဂါရိုးဆိုတဲ့နောက်ထပ် Facebook အကောင့်ပိုင်ရှင်ကလည်း Senior Junior ဆိုတာလက်ခံပါတယ်စစ်တပ်တဲ့ဝင်နေဆိုရင်ကိုယ်တိုင်းပြည်ကိုထိပါဆော်ကားတဲ့ရန်သူတွေကိုပဲတိုက်ရမှာပါတဲ့အချင်းချင်းကြီးနိုင်ငံချင်းနှိပ်စက်တာစစ်တပ်ပါလားဆိုရမေးခွန်းထုတ်ထားပါတယ်ဒီမှာမောင်တွင်ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကလည
်းဒီလိုသာဖြစ်နေရင်နောက်ဆိုမိဘတွေကဘယ်လိုလုပ်ဒီနေရာကိုလွှတ်ချင်တော့မှာလဲကလေးတွေကိုယ်တိုင်လည်းတင်းနှန်းတက်ဖို့ကြောက်လာမှာပဲကျွန်တော်ငငယ်ဆယ်ရက်အောင်ငါစားကဖြေဘူးတယ်အဲ့ဒီတွေကအမေကသဘောမတူဘူးဇွတ်ဖြေခဲ့တာပါမပါတော့အမေကဝမ်းတာတယ်ဘွေးရတော့လည်းဖြေသေးတယ်အမေကတော့အစင်ကန့်ွက်ပါတယ်ကိုလည်းမပါပါဘူးအခုလိုဒီတရင်နေထွက်လာခဲ့ရင်မိဘကပိုးပြီးတော့သဘောဘယ်တူပါမလဲကိုလည်းဝင်ဖြေမှာမဟုတ်ပါဘူးဒါကြောင့်အစင်ဆက်မပြတ်ဖို့အတွက်ဒီလိုအဖြစ်မျိုးတွေမဖြစ်အောင်ထိန်းသိမ်းရပါလိမ့်မယ
်ဒါမျိုးတွေမဖြစ်အောင်ထိန်းသိမ်းဖို့လိုပါတယ်ဆိုပြပြောလာတဲ့အချိန်မှာ Okay Kitchen ဆိုတဲ့နောက်ထပ် Facebook အကောင့်ပိုင်ရှင်ကတော့
ပညာတတ်တွေပဲတက်လို့ရတဲ့ဗမာဘူသင်တန်းကျောင်းပါတော့ဗမာအချင်းချင်းဒီလောက်ဘူကြအနိုင်ကျင့်နေတဲ့အချင်းတွေတိုင်းရင်းသားဒေသတွေမှာဘူကြအနိုင်ကျင့်နှိမ့်ဆက်ညှဉ်းပန်းတပ်ဖြတ်မှုတွေပြောရရင်စာဖွဲ့လို့ကိုကုန်နာမှာမဟုတ်တော့ပါဘူးအောက်ဗမာပြည်သားတွေတိုင်းရင်းသားဒေသမှာလူရဲတပ်ဖြတ်ဓမြတိုက်မရင်းချင်းမှုအဆရှိတဲ့လူခွင့်ရချုပ်ပါမှုကိုပြောရရင်မဟုတ်တာဆဆွဲတဲ့ဝါရဖြန့်နေဆိုပြီးဗမာစစ်တပ်ကအမြဲကိုညှင်းဆို့ပယ်ချခဲ့တယ်အခုလက်တွေ့သိပြီမလား
အခုတော့လက်တွေ့သိပြီမဟုတ်ပါလားဆိုပြီးတော့ဒီကချင်ကသောရရှင် Facebook မှာမေးလာပါတယ်ရှင်။အငိမ့်သားစစ်တီဆိုပြီးတော့ရေးလာတဲ့ Facebook အကောင့်ပိုင်ရှင်ကတော့ဒီကိစ္စကိုကိုယ်တိုင်ထုတ်ချိတ်လိုက်တဲ့သူတွေမကဘဲနဲ့သူတို့ကိုအုပ်ချုပ်နေတဲ့အရာရှိတွေကအေးအေးယူတင်ပါတယ်ဆိုပြီးတော့ရေးလာပါတယ်
။လက်အောက်ငယ်သားအသက်သေးသည့်အထိထိုးချိတ်ခြင်းကိုပြုလုပ်သည့်ဘိုလောင်းအပြင်၎င်းနှင့်တာဝန်ကြသောနှီးပြတွေကိုပါပြင်းပြင်းထန်ထန်အေးအေးယူတင်ပါသည်။
ဟုတ်ကဲ့နိုင်ငံတကာမှာတော့ဒီလိုမျိုးလက်အောင်ငယ်သားတခုခုအဖြစ်ကျူးလွန်တဲ့အခါမှာထိတ်ကအရာရှိကနေပြီးတော့တာဝန်အလုံးစုံယူပြီးတော့သူကိုယ်တိုင်မှာအလောက်ကနေပြီးတော့ထွက်ရတဲ့တာရကတွေမကြကနဖြစ်ပေါ်တတ်တာတွေ့ရပါတယ်ရှင်။ဝင်းမင်းဆိုတဲ့သောရရှင်ဒီကိစ္စနဲ့ပတ်သက်ပြီးတော့သုံးသပ်ထားတာလဲကြည်ပါအောင်နော်
။စစ်ပညာဆိုတာအထက်ကလက်ညှိုးထိုးခိုင်းလိုက်တာကိုခွေးတကောင်လိုလိုက်လုတာကိုမခေါ်ဘူး။စစ်ပညာဆိုတာတနက်ပြင်းကြီးကိုခေါ်တာမဟုတ်ဘူး။ Google မှာ The Art of War လို့ရိုက်ရှာပြီးဖတ်ကြည့်ရင်စစ်ပညာကြောင့်တိမိခေါမိသိနိုင်မယ်။စစ်ပညာမှာအတွေးခေါ်အကြောင်းအကျိုးအမျှော်မြင်ဆက်ဆက်မှုတွေအများကြီးပါတယ်။စိတ်ဝင်စားဖို့အရန်ကောင်းတယ်။စစ်ထဲဝင်ရင်ပင်ပန်းမယ်ဆင်းရဲမယ်လို့ထိန်းချုပ်နေတာတွေလည်းမဟုတ်သေးဘူး။အဲလိုပြောနေတဲ့လူတွေသနာဖို့ကောင်းတယ်။အခြေခံစစ်ပညာသဘောအရခန္ဓာကိုယ်ကြံ့ခိုင်အောင်လေ့ကျင့်ရတာတွေရှိတယ်။အဲဒီအတွက်ပင်ပန်းတာတွေရှိမယ်။စစ်တပ်ဟာပြည်သူနဲ့တသားတည်းရှိရမယ်ဆိုတာမဟုတ်ဘူး။ပြည်သူကသာစစ်တပ်ရဲ့အထက်မှာရှိရမယ်။အဲဒီလိုပြည်သူသားအမိပြည်သူသားအဖဆိုတဲ့အနေအထားမျိုးကသာစစ်တပ်ရဲ့နေရာမှန်ကိုဖော်ပြနေတာပါ
ဒါကတော့စစ်တပ်ကတော့နောက်ဆုံးနဲ့ចောင်းသားကနေပြီးတော့အဖြစ်ပေးတယ်ဆိုပြီးတော့ဒုတိယနဲ့ចောင်းသားကိုထိုးချိတ်ပြီးတော့လက်လွန်ပြီးတော့တိတ်ဆုံးသွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သောရရှင်တွေသူတို့ရဲ့အမြင်တွေကိုထုတ်ဖော်ပြီးတော့ရေးလာကြတာပါအခုတော့မြန်မာတိတ်ချစ်သောရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့ဆက်ပြီးတော့ဖြောပြေးပေးကြမှာနော်စောင်းလိုက်ရေးတောင်းပြီးတော့ဇဝင်းထုတ်တည်ဆူထားတဲ့လူဆိုတဲ့သချင်းလေးကိုသောရရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်ရှင်
天的夜美这个都开要到别的路路路路忙人啊要多哟这要嘛这里没有不不都嘛嘛睡觉不哦路路路路
ရေးဆက်ပြီးတော့ဇော်ဝင်းထွတ်တည်ဆူထားတဲ့လူဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တည်တခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ဝင်းထွတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်
။ The morning I yell to you. The yama tadi maya bu. But you are my shija bu. Oh lure lure. Canada boa crigo. Can say to where you never.Then we march out to our day Oh, Lure, Lure A Madre low, yeah A Madre march out day Yes, I touch our day But these are the Bula But don't you need ya I saw me on the arm of my head Now so long, long ago I'm on the other night, amen A Madre
မရေတနာကျော်စီစဉ်တင်ဆက်တဲ့မြမပြီမပေးစာများခန်းနာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရအောင်ပါရှင်။ရခိုင်ပြည်နယ်ကအကြမ်းဖက်မှုပြဿနာဘလို့ဖြေရှင်းကြမလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်။မတ်ရင်ချင်းနိုင်ကကူညီတင်ဆက်ထားပါတယ်ရှင
်။အစိုးရတာဝန်ရှိသူတွေနိုင်ငံရေးအကဲခတ်တွေနဲ့နိုင်ငံတကာအတိုင်းဝိုင်းကအမဲလူလူစိုးရိမ်ပူပန်မှုနဲ့စောင့်ကြည့်နေကြတဲ့ရခိုင်ပြည်နယ်မှာအကြမ်းဖက်မှုကြီးတစ်ခုပေါ်ပေါက်ခဲ့ပြန်ပါပြီ။ထူးခြားချက်အနေနဲ့ဒီဒီချိန်ပေါ်ပေါက်နေတဲ့အကြမ်းဖက်မှုဟာဘာသာရေးလူမျိုးရေးအပေါ်အခြေခံတာမျိုးမဟုတ်ဘဲတည်ဆဲအစိုးရတရက်ကိုအကြမ်းဖက်ပုံကံတိုက်ခိုက်တဲ့ပုံစံမျိုးနဲ့ပေါ်ပေါက်ခဲ့တာဖြစ်ပါတယ်။နောက်တစ်ချိန်သမိုင်းဆံမျက်နှာတွေမှာရခိုင်ပြည်နယ်ကဘင်္ဂလီရိုဟင်ဂျာတွေရဲ့ပုံကံမှုလို့ရေးသားကြမဲ့အခုဖြစ်စဉ်မှာအစိုးရနဲ့တပ်မတော်ဘက်ကတော့ပုံကံသူတွေကိုဖော်ထုတ်နှိမ်နှင်းအရေးယူနိုင်ရေးပုံကံမှုပြဿနာကိုဘာသာရေးလူမျိုးရေးပြဿနာအဖြစ်ပြောင်းလဲမသွားအောင်တားဆီးရေးနေမြေပြန်လည်တည်ငြိမ်မှုရလာစေရေးစတာတွေကိုစစ်အင်အားစီယုံရေးအင်အားအသုံးပြုပြီးဆောင်ရွက်နေကြပြီဖြစ်ပါတယ်ဒီကြမ်းဖက်မှုပြဿနာဘယ်လိုပေါ်ပေါက်လာသလဲပြဿနာကိုဘယ်လိုဖြေရှင်းသင့်သလဲရခိုင်ပြည်နယ်ထဲမှာအေးချမ်းတည်ငြိမ်မှုကိုရောတည်ဆောက်လို့ရနိုင်ပါဦးမလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
ဖြစ်စဉ်အချင်းကိုပြန်ပြောရရင်ပြီးခဲ့တဲ့အောက်တိုဘာလ9ရက်မနက်ပိုင်းရခိုင်ပြည်နယ်မောင်းတော့ခရိုင်တွေကနေကြားဆောင်ရဲတပ်ဖွဲ့ကင်းစခန်း3ခုတပြိုင်နက်တည်းဝင်ရောက်တိုက်ခိုက်ခံရတာနဲ့အစပြုပါတယ်။အဲ့ဒီအကြမ်းဖက်တိုက်ခိုက်မှုဖြစ်စဉ်တွေမှာရဲတပ်ဖွဲ့ဝင်9ယောက်ကြာဆုံး9ယောက်ဒဏ်ရာရ1ယောက်ပျောက်ဆုံးပါတယ်။လက်နက်ငယ်အလက်100ကျော်နဲ့ကြီးစံအတောက်2000ကျော်ဆုံးရှုံးခဲ့ပါတယ်။အကြမ်းဖက်သမားတွေဘက်က6ယောက်တေဆုံးပြီး2ယောက်ကိုအရှင်ဖမ်းဆီးရမိပါတယ်။ဒီကိန်းဂဏန်းကိုကြည့်ရင်ကြီးမားတဲ့အကြမ်းဖက်တိုက်ခိုက်မှုလို့ခေါ်နိုင်ပါတယ်။အဲ့ဒီလိုရခိုင်ပြည်နယ်တွေကအကြမ်းဖက်တိုက်ခိုက်မှုဖြစ်ဖြစ်ချင်းနေမှာကိုပဲဒေါက်ဆန်းစုကြည်ဦးဆောင်ပြီးအစိုးရအဖွဲ့အရေးပေါ်အစည်းအဝေးလုပ်ပါတယ်။အဲ့ဒီအစည်းအဝေးမှာဒေါက်ဆန်းစုကြည်ကအကြမ်းဖက်သမားတွေကိုနှိမ်နှင်းရမှာတရားဥပဒေအတိုင်းဆောင်ရွက်ဖို့ညွှန်ကြားပါတယ်။အဓိပ္ပာယ်ကတော့သူကအကြမ်းဖက်လို့ကိုကပြန်ပြီးအကြမ်းဖက်ရတယ်ဆိုတာမျိုးဥပဒေမဲ့တရားလက်လွန်မတုတ်ပြန်ပြီးဖို့တတိပေးတာပါ။အဲ့ဒီနောက်ညဘက်မှာပဲသတင်းစာရှင်းလင်းပွဲလုပ်ပြီးပြည်သူတွေကိုရောနိုင်ငံတကာမိသားစုတွေကိုပါအတိပေးပါတယ်။ဖြစ်စဉ်စဖြစ်ဖြစ်ချင်းမှာကိုပဲအကြမ်းဖက်သမားတွေကိုနှိမ်နှင်းဖို့ဆုံးရှုံးသွားတဲ့လက်နက်တွေပြန်ရဖို့နဲ့နေမြေတည်ငြိမ်အေးချမ်းဖို့တပ်မတော်ကအကောင့်ထဲပေါ်ဆောင်ရွက်ပါတယ်။အစိုးရဘက်ကတော့ပြန်ကြားရေးဝန်ကြီးကိုဦးဆောင်စေပြီးအခြားဝန်ကြီးဒုဝန်ကြီးတွေပါပါတဲ့အဖွဲ့နဲ့အတူရခိုင်ပြည်နယ်ကိုဆီလွတ်ပါတယ်
ရခိုင်ပြည်နယ်မှာနေထိုင်သူတွေဖြစ်ရမှန်ကိုသိရှိဖို့နဲ့ပြည်ထနာကိုဘာသာရေးလူမျိုးရေးစံနဲ့ပဋိပက္ခအသွင်ပြောင်းမသွားအောင်အချိန်မီတားဆီးနိုင်ဖို့ပါနေပြည်တော်မှာလည်းနိုင်ငံတိုင်းဝန်ကြီးဌာနတာဝန်ရှိသူတွေဟာဘင်္ဂလားဒေ့ရှ်တန်ယုံတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးအခြေအနေတွေရှင်းပြမြန်မာနိုင်ငံကဒီပြည်ထနာကိုဖြေရှင်းရမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအကူအညီပေးဖို့ဆွေးနွေးညှိနှိုင်းပါတယ
်ပြောရရင်ဂုဒီချင်းအကြမ်းဖက်တိုက်ခိုက်ခံရမှုဖြစ်စဉ်အတွင်းအစိုးရနဲ့တပ်မတော်ဘက်ကလုတ်ကင်ဆောင်ရွက်ပုံတွေဟာစနစ်ကျပြီးကောင်းမွန်တာတွေ့ရပါတယ်။အရင်စစ်အစိုးရလက်ထက်တွေတုန်းကတော့အခုလိုပြဿနာကြုံရခြင်းအင်အားအလွန်ကျုံသုံးပြီးတုံ့ပြန်တာ၊ဒဏ်ပြန်အကြမ်းဖက်တာတွေကြောင့်ရခိုင်ပြည်နယ်ဘက်ကမူဆလင်တွေတစ်ဖက်နိုင်ငံနဲ့အလုံးရင်းနဲ့ဝင်ပြေးတဲ့ပြဿနာမျိုးကြုံခဲ့ရဘူးသလိုပြဿနာတွေလည်းပုံမူရှုပ်ထွေးတဲ့အခြေအနေရောက်ခဲ့ဘူးပါတယ်။ဖြစ်စဉ်နဲ့ပတ်သက်ပြီးပြန်သုံးသပ်ကြည့်ရင်အကြမ်းဖက်တိုက်ခိုက်သူတွေဟာလက်နက်အပြည့်စုံတပ်ဆင်ထားတဲ့ရဲတပ်ဖွဲ့လိုမျိုးကိုဒါလှန်ဂျင်ကလေးတွေလိုအိမ်လုံးလက်နက်တွေကိုပဲအသုံးပြုပြီးအရေးစွန်းတိုက်ခိုက်ခဲ့တာကိုကြည်ကျင်အဖြစ်ပြင်ပနိုင်ငံတကာရဲ့ဆွဲဖက်မှု၊ကူညီထောက်ပံ့မှုဘာတစ်ခုမှရှိမနေဘူးဆိုတာပေါ်လွင်ပါတယ်။ဒါတီဆဲအစိုးရကိုအကြမ်းဖက်ပုံကန်တိုက်ခိုက်မှုတစ်ခုပါပဲ။ပုံကန်မှုဖြစ်လာရတဲ့အကြောင်းရင်းကလည်းအမျိုးမျိုးရှိနိုင်ပါတယ်။ဖိနှိပ်မှုတွေရှိပြီးမခံမရနိုင်ဖြစ်လို့ဒါမှမဟုတ်သွေးထိုးလုံးစုံမှုရှိလို့စသဖြင့်ပါ။
တကယ်တော့ရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းကြားကနေအခုလိုပြဿနာမျိုးပေါ်ပေါက်လာနိုင်နေဆိုတာနိုင်ငံရေးသုတေသီတချို့နဲ့နိုင်ငံရေးအကြက်ကတ်တချို့ခံမှန်းပြောဆိုနေကြတာကြားပါပြီ။ရခိုင်ပြည်နယ်တဲကဒီမွတ်စလင်အတိုင်းဝိုင်းဟာနေရာချင်းချင်းလေးထဲမှာကြောင်ပိတ်ထားသလိုဖြစ်နေတာဆင်းရဲတာပညာမဲ့တာစဉ်စားဆင်ခြင်ဉဏ်အားနည်းတာမြမလူမှုအတိုင်းဝိုင်းနဲ့အဆက်အသွယ်မရှိသလောက်ဖြစ်တာဒေသထဲမှာလူမျိုးရေးဘာသာရေးမုန်တီးမှုတွေလွှမ်းမိုးနေတာစတဲ့အချက်တွေကြောင့်တနည်းနည်းအခုလိုပြဿနာမျိုးပေါ်ပေါက်လာနိုင်တယ်ဆိုပြီးကြိုတင်သုံးသပ်ပြောဆိုခဲ့ကြတာဖြစ်ပါတယ်။ဘလို့ပဲဖြစ်ဖြစ်အကြမ်းဖက်တိုက်ခိုက်မှုကတော့ဖြစ်သွားပါပြီ။အမေရိကန်လိုဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေလိုမျိုးကမြန်မာအစိုးရနဲ့တက်မတော်ရဲ့လက်ရှိလုတ်ကင်ဆောင်ရွက်နေပုံတွေကိုထောက်ခံအားပေးကြပါတယ်။တပြိုင်နက်တည်းပြဿနာရဲ့မူရင်းစစ်မြစ်ကိုဖော်ထုတ်ဖြေရှားဖြေရှင်းဖို့ကိုလည်းတိုက်တွန်းနေကြပါတယ်။အခုပြဿနာမှာအကြမ်းဖက်သမားတွေကိုနှိမ်နှင်းလိုက်ရုံလက်နက်တွေပြန်လည်သိမ်းဆီးလိုက်ရုံနဲ့ပြီးမသွားပါဘူး။မူရင်းပြဿနာဇင်းမြစ်ကိုရှာဖွေဖော်ထုတ်ပြီးဖြေရှင်းပေးဖို့လိုအပ်နေပါတယ်။တကယ်တော့ပြဿနာတွေကိုအခုလိုအကြမ်းဖက်နည်းနဲ့ဖြေရှင်းဖို့ကြိုးစားတဲ့အကြမ်းဖက်သမားတွေအလွန်မှားယွင်းပါတယ်။တိုင်းပြည်မှာဒေါက်ဆန်းစုကြည်ဦးဆောင်နဲ့အစိုးရတက်လာပြီးရခိုင်ပြည်နယ်ကပြဿနာတွေကိုအကောင်းဆုံးဖြစ်အောင်ဖြေရှင်းဖို့ကြိုးစားနေခြင်းအခုလိုအကြမ်းဖက်မှုလုပ်ခဲ့ကြလိုပါပဲ။
ဒီအတွက်ကျမ်းဘင်္ဂလီရိုဟင်ဂျာမွတ်စလင်အတိုင်းဝဲဟာအခုအကျမ်းဖက်သမားတွေနဲ့အကျမ်းဖက်လောက်ရကိုဆန့်ကျင်ပြီးဒုံဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့ကအကောင်အထည်ဖော်နေတဲ့လုပ်ငန်းစဉ်တွေမှာပူးပေါင်းပါဝင်မှုလိုပါတယ်။အလားတူရခိုင်တိုင်းသားတွေနဲ့တပ်မတော်ဘက်ကလည်းအကျမ်းဖက်မှုပြဿနာတစ်ခုတည်းကိုမကြည့်ပဲအကျမ်းဖက်မှုပြဿနာဖြစ်ပွားရာဇင်းမြစ်ကိုနားလည်သဘောပေါက်အောင်ကြည့်ပြီးဒုံဆန်းစုကြည်ဦးဆောင်အကောင်အထည်ဖော်နေတဲ့ရခိုင်ပြည်နယ်ဆိုင်ရာလုပ်ငန်းစဉ်တွေမှာအပြည့်အဝပူးပေါင်းဆောင်ရွက်သင့်ပါတယ်။ဒါမှသာအကြမ်းဖက်မှုတွေမုန်းနှီးမှုတွေချုပ်ငိမ့်တဲ့အေးချမ်းသာယာဖွံ့ဖြိုးတိုးတက်တဲ့ရခိုင်ပြည်နယ်ကိုမျှော်မှန်းနိုင်မှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ
်။ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့နောက်ဆုံးကြံနေသေးတဲ့အပတ်စဉ်ကဏ္ဍတစ်ခုကိုပြောပြပေးကြပါမယ်။ထူးခြားစံပြသတင်းများအစီအစဉ်ဖြစ်ပါတယ်ရှင်။ဒိမတ်နိုင်ငံကိုပင်ဟေဂင်မြို့တော်ကတိရိစ္ဆာန်ရုံမှာရှားပါးမျိုးစိတ်ဖြစ်တဲ့အော်ကပီတစ်ကလအုံမျိုးတစ်ကောင်မွေးဖွားလာတဲ့အတွက်ဝမ်းသာနေကြပါတယ်။အမေရိကန်ပြည်ထောင်စုမှာတော့အသုံးမလိုတော့တဲ့မိပြတိုက်တွေကိုအလကားနီးပါးဝယ်ယူနိုင်ပါပြီ။ဒီလိုမျိုးထူးထူးခြားခြားသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုငိမ့်ချန်းတို့ကတင်ပြပေးပါလိမ့်မယ်ရှင်။
ဒိမတ်နိုင်ငံကိုပင်ဟေဂင်မြို့တော်ကတိရိစ္ဆာန်ရုံမှာရှားပါးတိရိစ္ဆာန်တစ်မျိုးဖြစ်တဲ့ OKP တစ်ကလအုံမျိုးတစ်ကောင်မွေးဖွားလာတဲ့အတွက်ဝမ်းသာနေကြပါတယ်။အဲ့ဒီအကောင်လေးကလူတွေစီမံဖန်တီးထားတဲ့လောင်အိမ်ထဲမှာမွေးလာတဲ့အတွက်လဲဒီရှားပါးမျိုးစိတ်ဆက်လက်ရှင်သန်ရေးအတွက်မျှော်လင့်ချက်တွေရှိလာနေပါပြီ။ OKP တစ်ကလအုံမျိုးလေးဟာမြင်းကြားနဲ့မြီးဆက်ထားတဲ့ပုံစံရှိပြီးတော့ခြေထောက်လေးဘက်မှာမြင်းကြားလိုမျိုးအဖြူနဲ့မဲအယောင်စင်းကြားတွေရှိပြီးတော့ခန္ဓာကိုယ်ကတော့အညိုရောင်အမွေးဖုံးလွှမ်းထားပါတယ်။1950အတွင်းပထမဦးဆုံးတိရိစ္ဆာန်ရုံမှာမွေးဖွားခဲ့တဲ့ OKP လေးဖြစ်ပါတယ်။ဒီရှားပါးတတ္တဝါတွေကိုကွန်ဂိုသမရနိုင်ငံအရှေ့မြောက်ပိုင်းကတောနက်ကြီးတွေထဲမှာတွေ့နိုင်ပြီးတော့အကောင်သတောင်းလောက်ကျန်အောင်မယ်လို့ခန့်မှန်းထားပါတယ်။အခုမွေးဖွားလာတဲ့ OKP လေးရဲ့နာမည်ကိုမပေးရသေးပေမဲ့တိရိစ္ဆာန်ရုံရဲ့စည်းကမ်းတွေအရနေရာဒေသသမိုင်းကြောင်းနဲ့ဆက်ဆက်တဲ့နာမည်တစ်ခုတော့ဖြစ်မှာပါခင်ဗျာ။
မိတ်ကံတယောက်စုမှာတော့အသုံးမလိုတော့တဲ့မိပြတိုက်တွေကိုအလကားနီးပါးဖွယ်ယူနိုင်ပါပြီ။အသုံးမပြုတော့တဲ့မိပြတိုက်အဆောက်အုံတွေကိုထိမ့်သိမ်းစောက်ရှောက်မယ်ဆိုရင်တော့အမေရိကန်ကမ်းခြေဆောင်တပ်ဖွဲ့ကမိပြတိုက်120လောက်ကိုအခမဲ့ပေးနေပါတယ်။အမေရိကန်ပြည်ထောင်စုရဲ့ရေကန်ကြီးတွေနားမှာစောက်လုပ်ထားတဲ့မိပြတိုက်100လောက်ကို2000ခုနှစ်လောက်ကစပြီးတော့လေးလံတင်အခမဲ့ပေးဝေးနေတာပါ။တချို့တွေကိုတော့ထိမ့်သိမ်းခြင်းနဲ့ပရာဟိတအဖွဲ့တွေကိုပေးပစ်တာဖြစ်ပြီးအဲ့ဒီမိပြတိုက်တွေဟာပြလိုက်တွေဖြစ်လာပါတယ်။တချို့မိပြတိုက်တွေဟာပြုပြင်ဆဲဖြစ်ပြီးတော့ပြုပြင်စရိတ်ဟာဒေါ်လာ2,000ကျော်အပိုထက်ပြီးတော့ကုန်ကြမယ်လို့လည်းခန့်မှန်းချပါတယ်။မိပြတိုက်တွေဟာအပြင်မှာတော့စိတ်ကူးတွေကတော့ကြပြမဆန်းတယ်လို့ပြုပြင်ရတဲ့အလုပ်ကလည်းဝေးကွာလှတဲ့နေရာတွေဖြစ်တဲ့အတွက်ကြောင့်အခက်အခဲတွေရှိပါတယ်။ဒီလိုအခက်အခဲတွေရှိပေမဲ့လည်းမိပြတိုက်ဝါသနာအိုးတွေအတွက်ကတော့တန်ဖိုးရှိနေစေပါရှင်။
အင်ဒိုနီးရှားနိုင်ငံမှာတော့ကိုပုံသူကိုသုံးပတ်မြင် 3D ရုပ်လုံးရုပ်ကြွအဖြစ်ဖန်တီးနေကြပါတယ်။ 3D ပရင်တာတွေခေတ်စားလာတဲ့အနေနဲ့အခုလို 3D သုံးပတ်မြင်ရုပ်ကြွအယုပ်တွေဖန်တီးဖို့လည်းလွယ်ကူလာတာပါ။ Sugar Cube လို့ခေါ်တဲ့ဓာတ်ပုံစတူဒီယိုထဲမှာကင်မရာပေါင်း85လုံးတက်ဆင်ထားပြီးတော့စက္ကန့်ပိုင်းအတွင်းအသေးစိတ်သုံးပတ်မြင်ဓာတ်ပုံတွေကိုဖန်ယူနိုင်တာပါ။အဲ့ဒီပုံတွေကိုရုပ်လုံးမထုတ်ခင်မှာသူတို့ရဲ့ပုံတွေကိုပိန်အောင်လုပ်မလားပိုပြီးခွန်အားရှိအောင်လုပ်မလားဆိုတာကိုပြုပြင်လို့ရပါတယ်။အဲ့ဒီနောက်မှာတော့ရုပ်လုံးကြွရုပ်ထုအဖြစ်ဖန်တီးကြတာပါ။အဲ့ဒီဓာတ်ပုံစတူဒီယိုရဲ့ဝင်ငွေဟာတစ်လကိုဒေါ်လာ 9,400 လောက်ရှိပါတယ်။အယုတ်တယုတ်ရဲ့တန်ဖိုးကတော့အရွယ်အစားပေါ်မူတည်ပြီးဒေါ်လာ190ကနေ1,500အထိအမျိုးမျိုးရှိပါတယ်။ကြာချိန်ကတော့နှစ်ပတ်ကနေ5ပတ်လောက်အထိကြာပြီးတော့သုံးပတ်မြင်ရုပ်ထုတွေဟာ90ရာခိုင်နှုန်းခန့်တူပါတယ်ခင်ဗျာ။
ယူဂရနိုင်ငံမှာရဲဝင်တဲ့အူဟာပြည်သူလူထုရဲ့ထောက်ခံမှုပို့ပြီးတော့ရအောင် rap ပချင်းတွေနဲ့ break dance တွေကပြီးတော့ဒီလိုမျိုးတာဝန်ထမ်းဆောင်တာဟာအများပြည်သူအကျိုးရှိတဲ့အကြောင်းပြောဆိုနေပါတယ်။အိုဂျိုးလိုလည်းလူသိများတဲ့စစ်စေးရီမူဆမ်မြူအယ်အိုဂျိုးပြီးရာဟာ physically fit ခန္ဓာကိုယ်ကျန်းမာတန်ဆွမ်းပါတယ်ဆိုတဲ့တချင်းကိုဆိုပြီးတော့နာမည်ကြီးသွားခဲ့တာပါ။တချို့ရဲရရှိတွေကလည်းအခုလိုတချင်းဆိုနေမဲ့အစားတရားဥပဒေစိုးမိုးရေးရအောင်အာရုံစိုက်တင်တယ်လို့ပြောပါတယ်။ဒီတချင်းဗီဒီယိုထဲမှာလက်နဲ့အပြည့်စုံတက်ဆင်ထားတဲ့ရဲတွေဟာပြည်သူတွေရဲ့အကူအညီနဲ့ပြန်ပေးဆွဲမှုတွေကိုဖော်ထုတ်နိုင်ခဲ့တဲ့အကြောင်းရိုက်ကူးဖန်တီးထားတာပါဒီဗီဒီယိုဖန်တီးမှုဟာဒေါ်လာ1,500လောက်ကုန်ကျခဲ့ပြီးတော့ OJ ကလည်းသူ့ကိုယ်ပိုင်ပတ်စံဒေါ်လာ600လောက်စိုက်ထုတ်ထားပါတယ်တချင်းဗီဒီယိုထဲမှာသမရနဲ့ရဲချုပ်ကိုအထူးကျေးဇူးတင်တဲ့အကြောင်းဖော်ပြထားပြီးတော့သူတို့စီကခွင့်ပြုချက်ရဖို့အခက်အခဲနေနေတော့ရှိခဲ့ပါတယ်ဝေဖန်သူတွေကတော့အခွန်ထမ်းပြည်သူတွေရဲ့ပိုက်ဆံကိုဖြုံးတီးတာပဲဖြစ်ပြီးတရားဥပဒေစိုးမိုးရေးကိုပဲအာရုံစိုက်လုပ်တင်တယ်လို့ပြောဆိုနေပါတယ်ရှင
်ထူးခြားဆန်းများသတင်းများအစီအစဉ်ကိုမခင်ဖြူထွေးနဲ့ကိုငင်းချန်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညပိုင်းအပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်အစီအစဉ်နေမကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တိန်ကီထိုက်ကတလှည့်ကြီးညာပေးပါမယ်ရှင
်အိန္ဒိယနိုင်ငံဂိုဝါမြို့ကိုရောက်ရှိနေတဲ့နိုင်ငံတော်အထက်မြင့်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာဘင်္ဂလားပင်လယ်ကွေ့ဒေသရင်းနိုင်ငံများပူးပေါင်းဆောင်ရွက်ရေးဘင်းစ်တက်အစီအဝေးကိုတက်ရောက်ပါတယ်ဒါ့အပြင်နိုင်ငံတော်အထက်မြင့်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကသီရိလင်ကာသမ္မတနဲ့လည်းတရားတွေ့ဆုံဆွေးနွေးပါတယ်အိန္ဒိယဝန်ကြီးချုပ်နရိန္ဒရာမိုဒီရဲ့ဖိတ်ကြားချက်နဲ့တွားရောက်တဲ့ဒေါက်ဆန်းစုကြည်ရဲ့သုံးရက်ကြာအိန္ဒိယခီးစဉ်အတွင်းမှာဘရာဇီးရုရှားအိန္ဒိယတရုတ်နဲ့တောင်အာဖရိကခေါင်းဆောင်တွေတက်ရောက်မဲ့ BRICS နဲ့ BINSTEC ခေါင်းဆောင်တွေရဲ့ညီလာခံကိုလည်းတက်ရောက်ဖို့ရှိပါတယ်။ဘင်္ဂလားပင်လယ်ကွေ့ဒေသတွင်းနိုင်ငံများပူးပေါင်းဆောင်ရွက်ရေး BINSTEC အစည်းအဝေးမှာတော့ဘင်္ဂလားရစ်ဝန်ကြီးချုပ်ရှိတ်ဟာစီနာလည်းတက်ရောက်နေတာကြောင့်ဒေါက်ဆန်းစုကြည်အနေနဲ့မောင်တော်ဒေသအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးလည်းဆွေးနွေးမယ်လို့မျှော်လင့်ရပါတယ်ရှင်။အစ္စလာမ်ရဲ့အစွန်ရောက် IS ဖွဲ့ထိန်းချုပ်ထားတဲ့ဆီးရီးယားနိုင်ငံမြောက်ပိုင်းကဒါဗစ်မြို့ကိုတူရကီတို့ထောက်ပံ့ထားတဲ့ဆီးရီးယားတပုံတွေကသိမ်းပိုက်လိုက်ပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်နိုင်ငံသားဝင်ကြီးဟာလည်း6နှစ်အတွင်းကိုရောက်ရှိလာပြီးဖြစ်တဲ့ဆီးရီးယားပြည်တွင်းစစ်ကိုဘလို့ရက်စဲကြမလဲဆိုတာနဲ့ပတ်သက်ပြီးဒီကနေ့တနင်္ဂနွေနေ့မှာလန်ဒန်မြို့တော်မှာအမေရိကန်ရဲ့ဥရောပမဟာမိတ်တွေနဲ့တွေ့ဆုံဆွေးနွေးနေပါတယ်။အီရတ်လေတပ်ကမိုဆူးမြို့ကိုအစ္စလာမ်စ်ဆင်သွေးကြ IS လက်ကနေလွတ်မြောက်ရေးထိုးစစ်ဆင်မဲ့အကြောင်းဒေသခံတွေကိုသတိပေးတဲ့အနေနဲ့လက်ကမ်းစာဆောင်ထောင်ပေါင်းများစွာကိုလေရင်ပေါ်ကနေကျဲချခဲ့ပါတယ်။မနေ့စနေနေ့နောက်ပိုင်းမှာလက်ကမ်းစာဆောင်တွေကိုစတင်ကျဲချတာဖြစ်ပါတယ်ရှင်။
သတင်းကြေညာကိုမတ်တန်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Vitek Zonyet ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနက်ပိုင်းအစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်ကြပါနော်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.